Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေညချမ်းမှာတော်ရရှိပါရှင်။ Washington မြို့တော် View American တန်ကနေခရစ်နှစ်2019 November လ12ရက်အင်္ဂါညပိုင်းစီစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line length meter 190 line length meter 19.25 32ကနေပြထုတ်လွှင့်ပေးသွားပါမယ်ရှင်။ဒီမှာအေးတနာကြောပါ
ကျွန်တော်အောင်လင်ဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဂါဇာမှာအစ္စရေးတပ်ဖွဲ့ရဲ့ဒီကနေ့ပြင်းထန်တိုက်ခိုက်မှုကြောင့်အစ္စရေးရဲ့စစ်သွေးကြွအဖွဲ့ထိတန်းကောင်းဆောင်ကြောင့်တည်ဆုံးသွားပါတယ်။တာလီဘန်တွေဖမ်းခံထားရတဲ့အနောက်နိုင်ငံသား၂ယောက်နဲ့အချင်းသားချင်းအလဲလဲလုပ်ဖို့အစ်စ်နဲ့တာလီဘန်အချင်းသား၃ယောက်ကိုပြန်လွတ်ပေးမယ်ကြောင်းအာဖဂန်သမ္မတကဒီနေ့ပဲကြေညာပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မခင်ဖြူထွေးနဲ့သူကြေညာပေးတော့မှာပါ
။ဟုတ်ကဲ့ဆေးစုပါကောင်းလင်ဦး။သတင်းတွေနောက်ပိုင်းမှာတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါရဲ့ရှင်။ရခိုင်စီရေးပြည်ပခအတွင်းမှာအပြန်အလှန်ဖမ်းဆီးမိထားသူတွေကိုအလဲအလှယ်လုပ်ဖို့အတွက်အေးအေးရခိုင်လက်နက်ကင်ဖွဲ့ကကြမ်းလန်းတာကိုစစ်တပ်ကဘလို့တုံ့ပြန်ပါသလဲ
စစ်တုံ့ပြန်ဆိုတဲ့ဟာဒီသူကအိဗက်တတ်မှတ်ချက်ရှိပြီးသားပါ20ဖြစ်ရှင်တိုင်းတိုက်ခိုက်ရင်းကနေမှာလက်နက်ဆွဲကန်တိုက်ခိုက်ရင်းကဖမ်းလို့ရမှာဖြစ
်ဒီတွင်ရှင်အေးဒေတာတိုက်ခိုက်မှုအခြေအနေရောဘလို့ရှိပါလဲပြေဆုံးတင်ဆက်သွားမှာပါပြီးတော့အင်္ဂလိပ်လိုက်စားမှုတိုက်ဖြစ်ရေးအစိုးရရဲ့ဆောင်ရွက်ချက်ဘလို့အနေထားမှာရှိလဲဆိုတဲ့သတင်းနဲ့ထိုင်းနိုင်ငံအတွင်းမှာမူရီစေဝါတွေနဲ့မြန်မာနိုင်ငံသားတွေဖမ်းခံရတဲ့သတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရမှာပါလို့ရှင်။အခုတော့အရင်ကမ္ဘာသတင်းတွေကိုကိုအောင်လွေဦးနဲ့မခင်ဖြူထွေတို့အရင်ပြောပြပေးပါဦးရှင
်။ဂါဇာကမ်းမြောင်ဒေသမှာရှရှာဘာဘာအစ္စရေးတပ်ဖွဲ့တွေကဒီကနေ့ပြင်းထန်တိုက်ခိုက်ခဲ့ရမှာအစ္စလာမစ်ဂျီဟတ်စစ်သွေးကြွအဖွဲ့ထိတန်းခေါင်းဆောင်တယောက်တည်ဆုံသွားပါတယ်။ဒီဆုံးသွားသူဘာအဘူအယ်အတာဟာအချက်ပြတက်ကမှုတွေနဲ့မချတဲ့ရင်လိုက်တုန်းကအစ္စရေးနိုင်ငံကိုရော့ကက်တွေနဲ့ပစ်ခတ်မှုတွေမှာတာဝန်ရှိသူတူဦးဖြစ်တယ်လို့မချခင်တက်ကမှုတွေထပ်လုပ်ဖို့ပြင်ဆင်နေသူတူဦးလည်းဖြစ်တဲ့အကြောင်းဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုရဲ့ယုံကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အစ္စလာမ်ဂျီဟတ်အဖွဲ့ကတော့တက်ကမှုတွေအဘူအယ်အတာဖြင့်ဇနီးဖြစ်သူပါတည်ဆုံးခဲ့ပြီးကလေးတွေဒဏ်ရာရခဲ့တဲ့အကြောင်းပြောဆိုထားပါတယ်။အစ္စလာမစ်ဂျီဟတ်အဖွဲ့နဲ့ဟာမတ်စစ်သွေးကြွအဖွဲ့တွေကတော့တိုက်ခိုက်မှုကိုလက်တုံ့ပြန်မယ်ကြောင်းပြောဆိုခဲ့ကြတာပါ။အန်ဒီမြန်လာတဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေနဲ့တင်းမာမှုတွေကြီးထွားလာအောင်လုပ်ခဲ့တဲ့အစ္စရေးအနေနဲ့နောက်ဆက်တွဲအကျိုးဆက်တွေကိုရင်ဆိုင်ရမှာဖြစ်တဲ့အကြောင်းလဲဟာမတ်စ်အဖွဲ့ကသတိပေးပြောဆိုလိုက်ပါတယ်။ပါလက်စတိုင်းစစ်သွေးကြွတွေကတော့အစ္စရေးရဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့ရော့ကက်တွေနဲ့အစ္စရေးဘက်ကိုပစ်ခတ်ခဲ့ကြတာပါ။အချိန်နှမှာပဲအစ္စလာမစ်ဂျီဟတ်စစ်သွေးကြွအဖွဲ့တမူနောက်တူနေထိုင်ရာစီးရီးယားနိုင်ငံဒမက်စကတ်မြို့တော်ကနေအိမ်တစ်ခုကိုလည်းအစ္စရေးကတက်ခတ်ခဲ့တဲ့အကြောင်းစီးရီးယားစုရမယ်တဲ့နေ့မှာဖော်ပြခဲ့ကြပါတယ်
။အီရန်နိုင်ငံကယူရေနီယံတန့်စင်မှုတွေပြန်လည်စတင်နေတဲ့အပေါ်အထူးစိုးရိမ်တဲ့အကြောင်းအီရန်ရဲ့နျူကလ িয়ার သဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့ပြင်သစ်၊ဂျာမနီ၊ဗြိတိန်နဲ့အီယူဥရောပသမဂ္ဂတို့ကပြောဆိုလိုက်ပါတယ်။2015သဘောတူညီချက်ပါသတိကဝတ်တွေကိုအီရန်ဘက်ကချိုးဖောက်မှုတွေထပ်ထိုးလုပ်နေတဲ့အပေါ်မှာစိုးရိမ်နေကြတာပါ။အီရန်ဘက်ကနျူကလ িয়ার စစ်စင်တွေကိုကန့်သက်ပြီးအပြန်အလှန်အနေနဲ့အနောက်နိုင်ငံတွေကအီရန်ပေါ်မှာချမှတ်ထားတဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေကိုဖယ်ရှားပေးဖို့သဘောတူထားတဲ့2015စာချုပ်ကိုစန့်ကျင်တဲ့လုပ်ရအားလုံးရပ်တန့်ဖို့အီရန်ကိုတိုက်တွန်းတဲ့အကြောင်းဒီအနောက်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေရဲ့တနင်္လာနေ့ကထုတ်ပြန်တဲ့ပူးတွဲညင်ညာချက်ထဲမှာဖော်ပြထားပါတယ်။ယူရေနီယံတန့်စင်မှုတွေမလုပ်ဖို့တားမြစ်ထားတဲ့ဖော်ဒိုနျူကလ িয়ার စက်ရုံမှာအီရန်ကယူရေနီယံတန့်စင်မှုတွေပြန်ပြီးတော့စတင်လုပ်နေတာပါ။2015သဘောတူညီချက်မှာကန့်သက်ထားတဲ့ယူရေနီယံတန့်စင်မှုပမာဏထက်ကျော်လွန်လှုပ်ဆောင်နေတာဖြစ်ပြီးတော့နောက်ထပ်အဆင့်မြင့်ဗဟိုခွာဆက်တွေသုံးပြီးယူရေနီယံတန့်စင်မှုတွေကိုတိုးလှုပ်သွားမယ်အကြောင်းလဲအီရန်ကကြေညာထားပါတယ်။အမေရိကန်ပြည်ထောင်စုကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ကပ်ပိတ်ဆို့အရေးယူမှုတွေကိုရှောင်ရှားနိုင်အောင်စာချုပ်ပါတခြားနိုင်ငံကြီးတွေကကူညီမပေးနိုင်ဘူးဆိုရင်အီရန်ဘက်ကလည်းသူ့ရဲ့လုပ်ရက်တွေကိုပြန်ပြောင်းလှုပ်ဆောင်စရာမရှိဘူးလို့အီရန်သမ္မတဟက်ဆန်ရူဟာနီကပြောဆိုထားပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကိုထိန်းချုပ်ထားတဲ့ဒီ2015သဘောတူညီချက်မှာအခုပူးတဲ့ကြေညာချက်ထုတ်ပြန်လိုက်တဲ့ပြင်သစ်ဂျာမနီ၊ဗြိတိန်နဲ့ဥရောပသမဂ္ဂတို့အပြင်တရုတ်၊ရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်လက်မှတ်ရေးထိုးခဲ့ကြတာပါ။ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့နှစ်ထဲမှာပဲဒီသဘောတူစာချုပ်ကနေပြန်လည်နှုတ်ထွက်ခဲ့ပြီးတော့အီရန်ပေါ်ရေးယူတက်ခတ်မှုတွေကိုလည်းပြန်လည်စတင်ချမှတ်ခဲ့တာပါရှင်
။တာလီဘန်တွေရဲ့အချင်းတကြားဖက်စီယာခံထားရတဲ့အနောက်နိုင်ငံသားနှုန်းနဲ့အချင်းသားချင်းအလဲအလှယ်လုပ်ဖို့အစ်မေတာလီဘန်အချင်းသားတယောက်ကိုအာဖဂန်ဆွေကပြန်လွတ်ပေးမှဖြစ်ကြောင်းသမရအစ်ဖက်ကန်နီကဒီကနေ့ပဲကြေညာလိုက်ပါတယ်။တာလီဘန်နေနဲ့တိုက်ရိုက်ဆွေးနွေးမှုတွေဖြစ်လာအောင်ရည်ရွယ်ပြီးအချင်းသားလဲလှယ်မှဖြစ်တဲ့အကြောင်းလဲရုံမြင့်တန်ကြားကနေနိုင်ငံကိုပြောကြတဲ့မိန့်ခွန်းမှာသမရကန်နီကပြောဆိုလိုက်တာပါ။အာဖဂန်လူလူအချို့ကိုရှေ့ရှုပြီးချမှတ်ခဲ့ရတဲ့ခက်ခဲတဲ့ဆုံးဖြတ်ချက်တစ်ခုဖြစ်နေလဲပြောဆိုခဲ့ပါတယ်။ပြန်လွတ်ပေးမဲ့တာလီဘန်အချင်းသားတယောက်ထဲမှာတော့ တာလီဘန်နေနဲ့ဆက်နေတဲ့ဟာကာနီချမ်းပယ်ဖွဲ့ခေါင်းဆောင်ရဲ့ညီဖြစ်သူ NS ဟာကာနီလည်းပါဝင်ပါပါသူကတော့တာလီဘန်တပ်မတော်ဖြစ်တဲ့ဟာဂျီမလီခန်နဲ့ဟာဖစ်ရရှိတိုနဲ့အတူ2014ခုနှစ်ကလေးကအာဖဂန်အစိုးရကဖမ်းဆီးထားတာဖြစ်ပါတယ်အမေရိကန်နိုင်ငံသားကေဗင်ကင်းနဲ့အอสတြေးလျနိုင်ငံသားတိမိုသီဝီကစ်တို့ကတော့သူတို့လူပါမောက္ခရဲ့ဖြစ်စာတင်ကြားပို့ချနေကြတဲ့ကပူးမျိုးတော်ကအမေရိကန်တက္ကသိုလ်ကျောင်းဝင်အဖြစ်မှ2016ဩဂုတ်လကတာလီဘန်တွေကဖမ်းဆီးထားတာပါအမေရိကန်ပြည်ထောင်စုမှာ2001ခုနှစ်စက်တင်ဘာ17ရက်နေ့တုန်းကအချမ်းဖက်တက္ကသိုလ်တွေကိုကြိုးကန်စီစဉ်ခဲ့တဲ့အဲခိုင်တဲ့အချမ်းဖက်အဖွဲ့ခေါင်းဆောင်အော့စမာပင်လာရင်ကိုလက်ခံထားခဲ့တဲ့တာလီဘန်စစ်သွေးကြွတွေကိုအမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေက2001ခုနှစ်မှာချေမှုန်းခဲ့ပြီးတဲ့နောက်ပိုင်းအာဖဂန်နစ္စတန်နိုင်ငံမှာအုပ်ချုပ်ခဲ့ကြတဲ့သဘောထားတင်းမာသူအစိုးရတွေကတော့နိုင်ငံတွင်းပုံကန်တောင်းကျမှုတွေကိုပြင်းပြင်းထန်ထန်နှိမ်နင်းခဲ့ကြတာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအရေးယူရေးစုံစမ်းစစ်ဆေးမှုတွေအတွက်ပထမဆုံးအကြိမ်အများပြည်သူရှိမေးမြန်းစစ်ဆေးကြားနာဖို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီအဖွဲ့ဝင်တွေပြင်ဆင်နေကြပါတယ်။မနေ့ပြန်ပုတ်ထူးနေ့ကြားနာပွဲမှာမေးမြန်းခံကြမဲ့သူတွေထဲမှာတော့ယူကရိန်းဆိုင်ရာတန်ယုံယာယီတာဝန်ခံဝီလျံဂျေလာနဲ့ဥရောပသမဂ္ဂနဲ့ယူရေးရှားဘျူရိုဒုလက်ထောက်နိုင်ငံသားရေးဝန်ကြီးဂျော့ချ်ကန်တို့ပါပါတယ်။ပြည်ထောင်စုသတင်းပတ်တွေတုန်းကအောက်လွှတ်တော်တကပိတ်ကြားနာပွဲတွေမှာထွက်ဆိုခဲ့ကြတဲ့တန်တမန်ကြီးနဲ့အမျိုးသားလုံခြုံရေးဆိုင်ရာလက်ရှိအရာရှိတွေနောက်အရာရှိဟောင်းတွေထဲမှာလည်းသူတို့နှစ်ဦးပါဝင်ခဲ့ပါတယ်။2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကသမ္မတလောင်းဖြစ်လာနိုင်ခြေရှိနေတဲ့ဒုသမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသဘာဝတံငွေကုမ္ပဏီတစ်ခုမှအလုပ်လုပ်ခဲ့တဲ့မစ္စတာဘိုင်ဒန်ရဲ့သားဟွန်တာဘိုင်ဒန်တို့နဲ့ပတ်သက်ပြီးတော့မကောင်းသတင်းတွေရဖို့သမ္မတထရမ့်နဲ့သူ့လူတွေကယူကရိန်းဆိုရကိုဖိအားပေးခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အောက်လွှတ်တော်တကပိတ်ကြားနာပွဲတွေမှာထွက်ဆိုခဲ့ကြတဲ့ထွက်ဆိုချက်တွေကိုတော့အောက်လွှတ်တော်ရေးရာကော်မတီတွေကစာသားနဲ့ထုတ်ပြန်ထားပါတယ်။ပြည်ကတဲ့2016သမ္မတရွေးကောက်ပွဲမှာအမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းကကောက်ချက်ချပြောနေတယ်လို့ရုရှားနိုင်ငံကကြားဝင်ဆွတ်ဖတ်ခဲ့တာမဟုတ်ဘဲယူကရိန်းနိုင်ငံကလုတ်ခဲ့တာလို့သမ္မတထရမ့်ကတော့ဆွဆွဲပြောနေတာပါ။လက်ရှိအလုပ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေဟာလည်းသူ့အပေါ်အပြစ်မရှိအပြစ်ရှာမဲနေတဲ့တစ်ဖက်သက်လုပ်ရဖြစ်တယ်ဆိုပြီးသမ္မတကတနင်္လာနေ့တော့ကထပ်မံဝေဖန်လိုက်ပြီးတော့သူနဲ့ယူကရိန်းသမ္မတတို့ဖုန်းဆက်သွယ်စကားပြောခဲ့တာကိုလည်းစာသားနဲ့ထုတ်ပြန်ပေးမယ်ဆိုပြီးအရေးအမှုပြောဆိုခဲ့ပါတယ်ရှင်။
ဒီရေအမေရိကန်တန်ညဘက်မြန်မာဘက်ကအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီရေအမေရိကန်တန်မြန်မာဘက်အစီအစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဟောင်ကောင်မှာလူသွားလူလာများတဲ့အချိန်မှာပဲဒီကနေ့ဆန္ဒပြသူတွေလမ်းနေရထားတွေကိုပိတ်ဆို့တားဆီးဆန္ဒပြခဲ့ကြတဲ့အတွက်ဝရုံးသုံးကားခြေရင်းနဲ့ခြုံရပါတယ်။ဟောင်ကောင်ချုပ်ရီမှုကယ်လမ်းကတော့ဆန္ဒပြသူတွေရဲ့လူရဟာတကူပေါင်းဆန်လုံးနဲ့ဆိုပြီးပြစ်တင်ပြောဆိုလိုက်ကြပါ။ငါလာကြဆန္ဒပြပွဲတွေခြုံနေရတဲ့ဟောင်ကောင်မှာဒီကနေ့ဖြစ်ခဲ့တဲ့ဆန္ဒပြပွဲဟာကောလိပ်ကျောင်းဝင်းနေတဲ့အထိပြန့်နှံ့နေပါတယ်။ဟောင်ကောင်တက္ကသိုလ်နဲ့ဟောင်ကောင်တရုတ်တက္ကသိုလ်ကျောင်းဝင်းနေတဲ့ကလမ်းနေပေါ်မှာအတားစီရချပြီးဆန္ဒပြခဲ့ကြသူတွေကိုတော့လုံလင်းရဲတွေကညည့်ရီယူကုန်းနဲ့တုံးရှင်းလင်းမှုကြိုးစားခဲ့ကြတာပါဒီမိုကရေစီရရှိရေးရဲတပ်ဖွဲ့ကရဲရဲစစ်စစ်နှိမ်နှင်းမှုတွေရှိခဲ့တယ်ဆိုတဲ့ဆွဆဲချက်တွေကိုလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့စရပြီးပါဝင်တောက်ဆူချက်၅ချက်ကိုအပြည့်အဝပေးဖို့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟောင်ကောင်ကစီးပွားရေးချက်ချနေရာတွေမှာလျှက်တစ်ပြက်ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်တဲ့20နှစ်ရွယ်ဆန္ဒပြသူတယောက်ကိုရဲတပ်ဖွဲ့ကမနေ့တုန်းကပြစ်ခတ်ခဲ့ရကထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်ဟောင်ကောင်မှာတင်းမာမှုတွေလည်းကြီးထွားလာနေတာပါတနက်တိမင်းကြီးရဲ့ဆန္ဒပြသူရဲ့ဒဏ်ရာပြင်းထန်တဲ့အကြောင်းလဲစေယုံတာဝန်ရှိသူတွေကပြောပါတယ်ကိုဓာတ်စီလောင်းမိရှုခဲ့သူနောက်တူကလည်းဒဏ်ရာပြင်းထန်ကြောင်းပြောဆိုထားတာပါဟောင်ကောင်ချင်းအုပ်ချုပ်ရေးမှူးလမ်ကတော့ပြင်းထန်တဲ့ဆန္ဒပြကန့်ကွက်မှုတွေကိုပြင်းထန်ရှုတ်ချလိုက်ပြီးဆန္ဒပြသူတွေရဲ့နိုင်ငံရေးတောင်းဆိုချက်တွေကိုအစိုးရကလက်ရောပေးဖို့မျှော်လင့်နေတာမဖြစ်နိုင်တာကိုမျှော်လင့်နေတဲ့လုပ်ရည်ဖြစ်နေလဲပြောဆိုထားပါတယ်
တူရကီနိုင်ငံမှာဖမ်းဆီးထားတဲ့ IS အကြမ်းဖက်အဖွဲ့တွေဘက်ကနေတိုက်ခိုက်ပေးခဲ့သူအမေရိကန်ရဲ့ဂျိမန်နိုင်ငံသားနှစ်ယောက်ကိုတူရကီအစိုးရကတခြားနိုင်ငံတစ်ခုကိုရှေ့ပြောင်းလိုက်ပါတယ်။တူရကီနိုင်ငံအတွင်းကနိုင်ငံသားသားဘာသာရေးအစိုးရတိုက်ခိုက်ရေးသမားတွေကိုနေရက်ပြန်ပို့ဖို့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်အခုလိုလှုပ်ဆောင်တာပါ။တနင်္လာနေ့ကပြည်နယ်လိုက်တဲ့ဒီလူလူဦးရဲ့နာမည်တွေကိုတော့တူရကီပြည်ထောင်စုဝန်ကြီးဌာနကထုတ်မပြောပါဘူး။ဒါပေမဲ့အလားတူဂျာမနီနိုင်ငံသားတို့ကိုလည်းဒီကနေ့နှောင်းပိုင်းရှေ့ပြောင်းမှုရှိတဲ့အကြောင်းပြောပါရယ်။နောက်ဒီ IS အကြမ်းဖက်တိုက်ခိုက်ရေးသမားတွေဖြစ်တဲ့ဂျာမနီနိုင်ငံသား9ဦးပြင်သစ်နိုင်ငံသား2ဦးနဲ့အိုင်ယာလန်လူမျိုး2ဦးကိုလည်းတူရကီနိုင်ငံကျဲကနေပြင်နေတဲ့အကြောင်းပြည်ထောင်စုဌာနပြောခွင့်ရကပြောဆိုပါရယ်။ တူရကီနိုင်ငံဟာ IS တိုက်ခိုက်ရေးသမားတွေတဲခိုနေထိုင်ဖို့နေရာမဟုတ်တဲ့အကြောင်းတူရကီပြည်ထောင်စုဌာနကပြောဆိုခဲ့ပြီးတော့သတင်းပတ်တွေအကြားမှာအခုလိုဒီတိုင်းပြည်တွေကနေနှင်ထုတ်တာတွေကိုစတင်လှုပ်ဆောင်လာခဲ့တာပါ။အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာသာသာရေးစစ်ပွဲဆင်နွှဲနေကြတဲ့ IS အစွန်းရောက်အဖွဲ့တွေမှာပူးပေါင်းပါဝင်နေကြတဲ့ဒီလိုနိုင်ငံသားတိုက်ခိုက်ရေးသမားတွေကိုသူတို့ရဲ့မိခင်နိုင်ငံတွေကပြန်လက်ခံဖို့ညှင်းဆန်နေတဲ့အပေါ်မှာလည်းဒီအနောက်နိုင်ငံတွေကိုတူရကီကပြစ်တင်ပါတယ်။ဘယ်နိုင်ငံကတိုက်ခိုက်ရေးသမားတွေကိုဘယ်နိုင်ငံတွေကိုပို့သွားမှာလဲဆိုတာကိုတော့တူရကီအစိုးရကအတိအကျမပြောပါဘူး။တူရကီသတင်းတချို့မှာတော့ဒီမနေ့တုန်းကအမေရိကန်နိုင်ငံသားကိုဂရိနိုင်ငံကိုပို့လိုက်တာဖြစ်ပြီးတော့ဂရိအာဏာပိုင်တွေကလည်းသူ့ကိုလက်ခံဖို့ညှင်းဆန်ခဲ့တယ်ဆိုပြီးရေးသားထားပါတယ်ရှင်။
အမေရိကန်ရုရှားတို့နဲ့သဘောတူညီချက်တွေရရှိထားရင်ပဲဆီးရီးယားနိုင်ငံတွေကကတ်တပ်ဖွဲ့တွေကတူကီနိုင်ငံနဲ့နယ်စပ်ဒေသကနေဆုတ်ခွာပေးဖို့ပြက်ကွက်နေတဲ့အကြောင်းတူကီသမ္မတကဒီနေ့ပဲပြောဆိုလိုက်ပါတယ်။ဒီကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံတဲ့အခါပြောမယ်လို့လည်းတူကီသမ္မတရီချစ်တာရိုဝါကပြောဆိုလိုက်တာပါ။အမေရိကန်ကအားပေးနေတဲ့ဆီးရီးယားခြေဆိုင်ကတ်တပ်ဖွဲ့တွေဦးဆောင်တဲ့တပ်ဖွဲ့တွေရဲ့တမ်းမှုဖြစ်သူမတ်စ်လိုလန်အပ်ဒီကျူးလွန်ခဲ့တဲ့အချက်ပြတိုက်ခိုက်မှုတွေဖြစ်ဆွဆွဲထားတဲ့အထောက်အထားတွေကိုအမေရိကန်သမ္မတထံပေးရသွားမှာဖြစ်တဲ့အကြောင်းလဲဒီကနေ့ဝါရှင်တန်ကမထွက်ခွာကြမှာပဲပြောဆိုသွားပါတယ်အမေရိကန်ကကတ်တမှုကိုဖမ်းဆီးပြဖို့လဲတူရကီဘက်ကလိုလားနေပါတယ်တူကီနိုင်ငံရဲ့စီးရီးယားနိုင်ငံတွင်ထိုးစစ်တွေကိုရပ်ဆိုင်းဖို့အမေရိကန်ရုရှားနိုင်ငံတွေနဲ့ပြီးခဲ့တဲ့လတဲ့သဘောတူညီချက်ရယူခဲ့ရမှာတော့စီးရီးယားခြေဆိုင်ကတ်တပ်ဖွဲ့တူရကီနဲ့နယ်စပ်ကနေဆုတ်ခွာပေးဖို့လဲထည့်သွင်းသဘောတူထားတာပါဒါပေမဲ့တူရကီသမ္မတကတော့ကတ်တပ်ဖွဲ့တွေကိုယဉ်ညွန်းပြီးဆီးရီးယားနိုင်ငံမြောက်ပိုင်းကအကြမ်းဖက်အဖွဲ့အစည်းတွေကိုအခုချိန်ထိအမေရိကန်ရောရုရှားကပါရှင်းလင်းမပေးနိုင်နေဘူးဆိုပြီးတော့လည်းပြောဆိုထားပါတယ်
အမေရိကန်သမ္မတဟောင်းချင်မီကာတာဟာတိတ်ပကြခင်တုန်းကချော်လဲပြီးအုံနောက်သွေးယူရာကနေအုံနောက်ထဲသွေးပြည်အားယော့လာအောင်ခွဲစိတ်ကူတာမှုခံယူဖို့အတွက်တနင်္လာနေ့ညနေပိုင်းလုံးကစေယုံတင်လာရတဲ့အကြောင်းသူ့ရဲ့ပြောဝင်ရာကပြောပါတယ်။ဒီကနေ့အင်္ဂါနေ့မနက်ပိုင်းအီမိုရီတက်သူစေယုံမှာကူတာမှုအစစ်အစင်ခံယူမှာဖြစ်တဲ့အကြောင်းလေးပြောခွင့်ရဒီယာနာကွန်ဂျီလီယိုကပြောပါတယ်။သမ္မတဟောင်းကာတာဟာဒီနေ့အတွင်းမှာပဲ၃ချိန်ထက်မနည်းချော်လဲခဲ့တာပါ။ပြီးခဲ့တဲ့ຫນွေဥပောက်ပထမဆုံးချိန်ချော်လဲခဲ့တော့ကတင်ပါယူအစာထိုးခွဲစိတ်ကုသခံခဲ့ရပါတယ်။အဲ့ဒီနောက်အောက်တိုဘာလ6ရက်နေ့ကချော်လဲတာမှာတော့14ချက်ချုပ်လိုက်ရပြီးအဲ့ဒီဖြစ်ရဲ့အပြီးမှာကိုပဲသူဟာတန်နစီပြည်နယ်နက်ရှ်ဗေးမြို့ကိုသွားခဲ့ပြီးတော့ကမ္ဘာ့ဘေးကြောင့်ဒုက္ခရောက်ရသူတွေအတွက်နေအိမ်တွေပြန်လည်ကူညီတည်ဆောက်ပေးတဲ့ Habitat for Humanity Pride အဖွဲ့ရဲ့လုပ်ငန်းတွေကိုသွားရောက်လုပ်ကိုင်ခဲ့ပါသေးတယ်။အောက်တိုဘာလ21ရက်နေ့တုန်းကလည်းတင်ပစုံရိုးအပ်သွားတဲ့အတွက်စေယုံခဏတက်ခဲ့ရပါသေးတယ်။သမရဟောင်းကာတာဟာ2015ခုနှစ်မှာကင်ဆာရောဂါကိုအပြင်းထန်ခံစားခဲ့ရပြီးတော့ပြန်လည်ကောင်းမွန်လာခဲ့တဲ့သူပါ။သမရတာဝန်ကြီးကနေအနားယူပြီးတဲ့နောက်ဆယ်စုနှစ်လေးစုနီးပါးကြာလာတဲ့အထိအသက်65နှစ်ရှိပြီဖြစ်တဲ့သမရဟောင်းကာတာဟာကျန်းမာရေးအရာသိပ်မကောင်းတဲ့ဂျာဂါကိုပဲဒီသူ့ရဲ့မွေးရစာတီဂျော်ဂျီယာပြည်နယ်အနောက်တောင်ပိုင်း Plains မြို့လေးကမရနာတာဘက်ပတစ်ဖျားကျောင်းတင်းငွေစာကျန်းစာတင်တဲ့မှာဒီတလကို2ချိန်စာတင်ကြားပေးနေတာပါ။သမရဟောင်းကာတာဟာအမေရိကန်ပြည်တော်စုရဲ့အသက်ရှည်ဆုံးသမရလည်းဖြစ်ပါတယ်ရှင်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်လူနဲ့မက်ခင်ဖြူတွေပြောပြသွားတာဖြစ်ပါတယ် VOA American တဲ့ရဲ့ Radio ထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီပဲ VOA မြန်မာ Facebook စာမျက်နှာမှာလည်းနှာစင်နိုင်ပါတယ် VOA Facebook စာမျက်နှာ VOA Burmese News မှာဖြစ်ပါတယ်ရှင်အခုသတင်းပေးပို့ချက်တွေကိုဆက်ပြီးတော့တင်ဆက်ပေးကြပါမယ်ရခိုင်လက်နက်ကိုင်အေအဖွဲ့ကဖမ်းဆီးထားတဲ့အစစ်ဘက်လုံခြုံရေးဆိုင်ရာတုံ့ပန်းတွေလွှတ်ပေးဖို့အတွက်စစ်တုံ့ပန်းချင်းလဲလှယ်တဲ့အစီအစဉ်လုပ်မယ်လို့အေအဖွဲ့ကကြေညာလိုက်ပါတယ်။အေအေနဲ့ဆက်ဆက်နေတဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကဖမ်းထားတဲ့ရဲသားတွေကိုလွှတ်ပေးမယ်ဆိုရင်သူတို့ဘက်ကလည်းဖမ်းထားတဲ့ရဲနဲ့စစ်ဘက်တုံ့ပန်းတွေကိုပြန်ပြန်လွှတ်ပေးမယ်လို့အေအေပြောခွင့်ရသူကပြောသွားတာပါ။အပြည့်စုံတော့ VOA မြန်မာပိုင်းသတင်းထောက်ကိုတက်နိုင်သတင်းပေးပို့ထားပါတယ်
။အေအေဖွင့်နေဆက်ဆက်ပတ်သက်နေတယ်လို့ဆွဆွေးရှင်းနဲ့ဖမ်းဆီးထားတယ်အရသားတွေကိုပြန်လို့ပြိမှတ်တာရခိုင်လက်နက်ကင်အဖွဲ့ကထင်ထင်ထားတဲ့စစ်ဖက်ဆိုင်ရာတုံ့ပန်းစစ်ခွန်အုပ်ကိုပြန်လည်လွှတ်ပေးမယ်ဆိုပြီးအဖွဲ့ကထုတ်ပြန်တာပါသူတို့ဖန်ဆီးထားသူစီရင်ကိုထုတ်ပြန်ရမှာတော့တပ်မတော်က9ဦးနေချာဆောင်တပ်က4ဦးရဲတပ်ဖွဲ့က2ဦးနဲ့အကြီးဦးစီးဌာနက2ဦးတို့ပါဝင်ပါတယ်အဲစီရင်ရတပ်မတော်ဖက်ကဆိုရင်ဘုံကြီးအစိမ့်ရှိသူ2ဦးနဲ့ရဲဘက်ကဒူရင်ဘုံအစိမ့်ရှိသူ2ဦးပါဝင်တာတွေ့ရပါတယ်ကြောင်းဝင်စစ်ဆမ်းမဲ့သူရှိရင်သူတို့အနေနဲ့သူပန်းလေးလေးရဲ့အစီအစဉ်လောက်တော့လို့လေလို့အဲအဲပြောခွင့်ရခိုင်ဒုက္ခကဘူရော်ရေကိုပြောပါတယ
်အဲသူတို့ဘက်ကမလောက်သေးရင်တော့ကျွန်တော်တို့ဘက်ကလည်းမလောက်သေးဘူးဆိုတာဒါလည်းရှိတာသူတို့ကလောင်းနေသားလို့ပြောတော့အဲ့ဒီလောင်းနေသားတွေကမှသူတို့ဘက်ကနေပြီးတော့ဘလောက်ထိတာနာမှုရှိကြလဲနော်ဒီကိုကြီးပဲစိတ်ဘလောက်ကြည့်တတ်တယ်လဲဆိုတဲ့ဥစ္စာကိုပေါ်ပြတ်နေတာလို့ကျွန်တော်ကတော့အဲ့လိုပဲပြောရှင်းနေတာ
အခုဖန်ဆီးထားတဲ့လုံခြုံရေးတာဝန်ရှိသူအများစုဟာ တိုက်ပွဲတင်းမှာဖန်ခံရတာမဟုတ်ပဲလမ်းကြီးတော်ရင်ဖန်ခံရသူတွေဖြစ်ပါတယ်လက်ရှိရခိုင်ပြည်နယ်အတွင်းမှာအေအေဖွဲ့နဲ့တပ်မတော်တို့တိုက်ပွဲဖြစ်ပွားတာတွေများပြားလာသလိုဒေသခံရသားတွေကိုစစ်တပ်ကခေါ်ယူစစ်ဆေးမင်းမြန်းတာတွေဖမ်းဆီးတာတွေလည်းများပြားလာပါတယ်တစ်ဖက်မှာအေအေဖက်ကလည်းလမ်းကြီးတော်လာသူတွေကိုတားဆီးစစ်ဆေးပြီးစစ်ဖက်လူချုပ်ရင်းနဲ့ပတ်သက်နေသူတွေကိုဖမ်းဆီးတာတွေလှုပ်လာပါတယ်ပြီးကြတဲ့နိုဝင်ဘာလ3ရက်နေ့ကလည်းရှင်းတင်တဲ့မျိုးသားလက်တော်မှဥပွေတင်းကိုအေအဖွဲ့ကဖမ်းဆီးစစ်ဆေးနေတာဖြစ်ပြီးဒီနေ့အထိတင်မလို့သေးပါဘူးရခိုင်ပြည်နယ်မြောက်ပိုင်းအတွင်းမှာနှစ်ဖက်တိုက်ပွဲတွေကြောင့်အရသာတည်ဆုံသူ90ကျော်ဝန်းကျင်နဲ့ထိခိုက်ဒဏ်ရာရသူ120ကျော်လောက်ရှိခဲ့ပြီးဖမ်းဆီးခံရသူ200နီးပါးရှိနေတာလည်းဖြစ်ပါတယ်
ကိုတနိုင်တရင်ပြပူတာဖြစ်ပါတယ်ဒီလိုမျိုးအေအေဘက်ကနေပြစစ်တုံးမှန်လဲလဲမယ်ဆိုတဲ့ကန့်လန့်ချက်ကိုတော့မြန်မာစစ်တပ်ကတည်ချတာပါအကျဉ်းဖက်အဖွဲ့အစည်းတွေနဲ့ဆင်းဆက်ညှိနှိုင်းမှာမဟုတ်သလိုဖမ်းခံရတဲ့သူတွေကိုတော့ရအောင်ရှာဖွေပြီးတော့ကယ်တင်သွားမယ်လို့စစ်တပ်ကပြောပါတယ်မြန်မာစစ်တပ်ကဖမ်းထားသူတွေကိုကလည်းအပြစ်ရှိတယ်ဆိုတာခိုင်လုံရင်တော့တည်ဆဲဥတွေအရာပဲတရားရေးပိုင်းကအရေးယူသွားမှာဖြစ်တယ်လို့တမ်းမတော်တရင်မှန်ထုတ်ပြန်ရေးကော်မတီကဘုံဘူးချုပ်စော်မင်းထွန်းက VOE ကိုအခုလိုပြောပါတယ်
စစ်တုံးပန်းကိုလည်းဟာပြီးသူကအိဗက်တမတ်ချက်ရှိပြီးသားပါ။ဆက်ဖြစ်ရှင်တိုင်းတိုက်ခိုက်ရင်းကနေဒီမှာလက်လက်ဆွဲကန်တိုက်ခိုက်ရင်းမှာဖန်ကြီးရမှုတွေလို့ဒီပြည်ကျန်သူစစ်ပွဲအတွင်းမှာလက်လက်ချတဲ့လူတွေဒါတွေကိုဂုံမစစ်တုံးပန်းလို့ခေါ်ခြင်းဖြစ်ပါလား။ဒီရှင်နေဒီပါပါသွားတဲ့လူတွေကဖြစ်ရှင်တိုင်းတိုက်ခိုက်နေတဲ့လူတွေမဟုတ်ပါဘူး။စစ်ပွဲအတွင်းမှာဖြစ်တဲ့ဒိက္ခာလည်းမဟုတ်ပါဘူး။ဒီနည်းနဲ့သူကတော့သူရဘောဆိုင်ရောင်းနဲ့ကျွန်တော်တို့ရေဘောကြောင်ကလည်းတက်လီကြားပြောကြတက်နဲ့မပါတဲ့လူတွေစာမန်ခီးသွားနေတဲ့လူတွေဖန်ဆီးခေါ်ဆောင်သွားနေမှဖြစ်တယ်။ဒါပေမဲ့ချက်ကတော့မြို့ရီနိုင်ငံတကာတက်မတော်မှအကျန်းဖက်အဖွဲ့စည်းတွေနဲ့ကျွန်တော်စီးကညီနိုင်ရေးလောက်တာမရှိဘူး။လောက်ရှာတဲ့အကြောင်းမရှိဘူး။ဒီရောနိုင်ငံတကာတက်မတော်ချင်းချင်းဆွေးရှင်တိုင်းတိုက်ခိုက်လို့ဘုံတုံပန်းတွေလဲလဲတယ်။ပြီးရင်နိုင်ငံတကာတက်မတော်ချင်းချင်းခုနပြောတဲ့တပွဲအတွင်းသာဖြစ်ရှင်တိုင်းတိုက်ခိုင်းရင်ဖန်ဆီးရမိတယ်လို့လည်းလဲလဲဆိုတဲ့ဟာပဲရှိတယ်။ဒီဘက်ကဖန်ဆီးထားတဲ့လူတွေနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကတို့စစ်ဆေးတာရှိတယ်၊ထိန်းသိမ်းတာရှိတယ်။ကျွန်တော်အနေနဲ့စစ်ဆေးထိန်းသိမ်းပြီးရင်ကျွန်တော်တရားစွဲဆိုမှုတွေလုပ်ရတယ်။ဒီဝဲဥပဒေများအရာပဲကျွန်တော်အပြစ်ပေးခြင်းလုပ်ပါတယ်။တမတော်ကနေပြောကြအပြစ်ပေးအရေးယူလို့မရပါဘူး။ကျွန်တော်အနေနဲ့ကတော့ဖန်ဆီးထိန်းသိမ်းခံသူများနဲ့ပတ်သက်လို့ပြင်းစားလိုက်တာဆောင်ကြံခြင်းတော့ကဲဒီနေအောင်ဆောင်ရွက်ချင်းတော့ဆိုတော့ဆက်လက်ဆောင်ရွက်ပါမှာဖြစ်ပါတယ်
တမရသတင်းမှန်ထုတ်ပြန်ရေးကော်မတီကဗိုလ်မှူးချုပ်ဇော်မင်းထွန်း VOE ကိုပြောသွားတာဖြစ်ပါတယ်။ဒီရခိုင်ဒေသတွေကနောက်ထပ်သတင်းတစ်ပုဒ်မှာတော့မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့သားမှစီရေးတင်းမမှုတွေရှိနေတဲ့ရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်ကမှာတော့တမရစစ်ကြောင်းရမှုမိုင်းခွဲတိုက်ခိုက်ခံရပေမဲ့ထိခိုက်မှုကြီးကြီးမားမားမရှိဘူးလို့ဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ်။အေဘက်ကတော့သူတို့တပ်ဖွဲ့နဲ့ဗမာစစ်တပ်ကြားဒီမနေ့တိုက်ပွဲဖြစ်ခဲ့ပြီးတော့ရွာသား16ဦးကိုစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်။ဒီကြောင်းပြည်စုံကတော့ VOA သတင်းနောက်စုစုမင်းမြန်းပြီးတော့သတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်အထွတ်မှာတပ်မတော်စစ်ကြောင်းကိုဒီကနေ့မနေ့မှအေအေအဖွဲ့ကရမှုမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ်
။ဘူးတီတောင်အထွတ်6မိုင်ကျော်သားမှာရမှုမိုင်းကလုံးခွဲခံရတယ်။ခွဲခံရတဲ့အတွက်ကြောင့်မလို့အမဲဘာဘာအဆမှန်တာတော့ပဲရှိပါကျန်တာတော့ဘာမှဖြစ်ပါဘာမှတိုက်ပွဲလည်းမဖြစ်ဘူးရွာသားလည်းတမ်းမွာခေါ်တာမရှိ
ဒီကနေ့မနက်အခြေအနေနဲ့ပတ်သက်ပြီးတိုက်ပွဲဖြစ်သွားတာမရှိသလိုရွာသားတွေကိုဖမ်းဆီးခေါ်ဆောင်သွားတာမျိုးလည်းမရှိဘူးလို့တမ်းမတော်ဘက်ကပြောဆိုမှုအပေါ်အေးအေးပြန်ချားရေးတာဝန်ခံခိုင်တုခကအခုလိုတုံ့ပြန်ထားပါတယ
်ဒီနေ့မနက်မှာ 9:40 ပါပေါ့နော်တာငူမောကုန်တန်းကြီးရွာနဲ့တာဒီရွာကျမ်းမှာတိုက်ပွဲတစ်ခုဖြစ်တာရှိတယ်ဆိုတော့ဒီကမာစစ်တပ်ရဲ့ဒီစစ်ကြောင်းတစ်ခုကိုကျွန်တော်တို့ဘက်ကနေပြီးတော့ကျန်တော့တိုက်ခိုက်တာရှိတယ်တိုက်ပွဲကတော့တိုက်မကြဘူးခဏလေးပါပဲ။ဒါပေမဲ့လည်းတိုက်ပွဲပြီးတော့ပြီးတော့နောက်ပိုင်းမှာဒီဒေသဆောင်ကနေဗမာစစ်တပ်ကပူးပေါင်းတဲ့တပ်ဖွဲ့တွေကအောင်ပလောက်ရွာသား9ဦးနောက်ပြီးတော့ရှင်ဒီစံပိတ်ရွာသား3ဦးကိုဖမ်းပြီးတော့မှယူသွားတာရှိတယ်
ဒီမနက်မှာဖမ်းဆီးခေါ်ဆောင်ခံရတဲ့ရွာသားတွေရဲ့အခြေအနေဘယ်လိုဖြစ်နေလဲဆိုတာမသိရသေးတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်နေကြပြီးအပြစ်မရှိတဲ့ပြည်သူတွေကိုတိုက်ပွဲဖြစ်ရနေရခေါ်ဆောင်သွားတာဟာဂျနီဗာကွန်ဗင်းရှင်းကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့ဒါဟာစစ်ရာဇဝဲမှုလည်းမြောက်တယ်လို့ခိုင်တုခကပြောပါတယ်တပ်မတော်သတင်းထုတ်ပြန်ချက်တွေအရအခုနှစ်နှစ်စာပိုင်းကနေမေလအထိအေအေအဖွဲ့ကမိုင်းထောင်ခဲ့တာ16ကြိမ်အထိရှိနေပြီးမိုင်း46လုံးကိုတပ်မတော်စစ်ကြောင်းတွေကဖော်ထုတ်ဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါတယ်
Susu didn't be perhaps by Viewing American Dangan in November Sandy in a Yavan season. You go separate your tolling being evaluation. I could not tell your mother in the post is such a mari. And now Pitune, Titu is such a mumyari, soya tana, Nessa go, good joma, agri like Samuta. ตาซิกาก็อยู่อภัยอยู่ภัยอยู่ลงสารนี้มั้ยแหละทีๆยอกๆเยยอยู่หมู่นี้โลอันนี้เยဖြစ်တယ်လို့လေးလာသူတွေကပြောပါတယ်ဒီလိုမျိုးဒီအခွင့်အရေးလိုက်စားမှုတိုက်ဖြည့်ရင်းနဲ့ပတ်သက်တဲ့သတင်းကိုဆက်ပြီးတော့ကြေညာပေးတော့ရှိပါတယ်အခုတော့ကျမတို့ဒီကျမတို့ဗီဒီယိုကြီးကအစီအစဉ်လေးတစ်ခုနားဆင်ပါအောင်ရှင်
ရှင်ပြလာမယ့်2020ခုနှစ်ဟာမြန်မာနိုင်ငံရဲ့အတွက်အရေးကြီးတဲ့နှစ်တစ်နှစ်လို့ပြောနိုင်ပါတယ်။မြန်မာလူမှုကြိုက်တဲ့NLD ပါတီလင်းနစ်တာတာဝန်ယူခဲ့ပြီးတဲ့နောက်သူ့ရဲ့ဆွမ်းဆောင်ရေးပေါ်လူလူကအကဲဖြတ်ခွင့်ရခဲ့ပြီးလာမယ့်2020ရွေးကောက်ပွဲသက်တမ်းမှာတော့အရင်တစ်ခေါက်ကလိုပဲတောင်ပြိုကမ်းပြိုသူနိုင်ရပါမလား။အကဲဆမ်းမှုတွေလည်းရင်ဆိုင်နေရပါတယ်။ဒီအတွက်အနာရ
Pawan Suni Mimia Luetra Shinri, Kue telephone Madri, Judin Pipu Tame Suin, Dali Laisis and Lento de Chima, Koyma Pipare. The Mamho Kue Mie, Kue Migonigu, Sane Pisi, Tafine Pisi, Jura Pipu Talu Le Yaware. View in Mawaya phone number ga, dit Nitonyan Nit, Doshin Nanganga Li Pipare. Email is a ga, Burmese Egg Viewing News.com Pipare. Pawan Suni Mimia Jamet Russian to Juluare.
ဒါရဲ့လိလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ကြပါရစေ။အခုတော့အရင်ကုဏ္ဏကပြောသွားတဲ့အဂတိလိုက်ဆောင်မှုတိုက်ဖြည့်ရေးအခြေအနေတရင်ကိုပြောပြပေးပါမယ်။အများပြည်သူနဲ့ထိတွေ့ဆက်ဆံမှုများတဲ့အစိုးရဌာနနှစ်ဆက်ကူကူကြောင့်မှာအဂတိလိုက်ဆောင်မှုတားဆီးကာကွယ်ရေးအဖွဲ့ဖွဲ့ပြီးတော့လှုံ့ဆော်နေပြီမလဲ။ထိထိရောက်ရောက်အရေးယူမှုတွေလိုအပ်နေရဖြစ်တယ
မာနိုင်ငံရဲ့အာဂတိလိုက်စားမှုအခြေအနေဟာနိုင်ငံပေါင်း180မှာအဆင့်132ရှိနေပြီးဒါဟာအရင်ကစစ်တမ်းထက်နှစ်ဆင့်နှိမ့်ချသွားတာဖြစ်ကြောင်းတကမ္ဘာလုံးကအာဂတိလိုက်စားမှုတက်ဖြတ်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ Transparency International အဖွဲ့ကဒီနှစ်စာထုတ်ပြန်ချက်မှာဖော်ပြထားပါတယ်တကယ်တော့မြန်မာနိုင်ငံအတွင်းတရားဥပဒေစိုးမိုးရေးနဲ့အာဂတိလိုက်စားမှုတက်ဖြတ်ရေးကိုဦးစားပေးဆောင်ရွက်မယ်လို့သမ္မတဦးဝင်းမြင့်ကသူ့နိုင်ငံတော်တာဝန်ဆယူကတည်းကပြောခဲ့တာပါပြောခဲ့တဲ့အတိုင်းလဲအာဂတိလိုက်စားမှုတွေကိုဖော်ထုတ်ရေးယူတာတွေရှိခဲ့ပေမဲ့အာဂတိလိုက်စားမှုတွေကတော့တိတိတတ်တာကြမသွားဘူးလို့လေးလာသူတွေကသုံးသပ်ပါတယ်အန်အေဒီအစိုးရတပ်တန်း၃နှစ်ကျော်ကာလမှာအစိုးရဌာနတွေအတွင်းအာဂတိလိုက်စားမှုတက်ဖြတ်ရေးကိုပို့ပြီးလွှတ်ဆောင်လာပေမဲ့လို့ပြဿနာရဲ့အရင်းအကြောင်းရင်းတွေကိုပါရှာဖွေဖြေရှင်းသွားဖို့လိုတယ်လို့တနင်္သာရီတိုင်းတရားမျှတမှုပေါင်းစပ်ညှိနှိုင်းရေးအဖွဲ့ဥက္ကဋ္ဌဦးအောင်နိုင်ဦးက VOA ကိုပြောပါတယ်
အခုလေးရကမ္ဘာရက်တက်ကြရှိတော့ကျိုးနေတဲ့နေရာရှိတော့ဆိုတော့ပုံမှန်ဒီဌာနတွင်နေသွားလဲလာတဲ့ခါတိုင်းပိတ်ရင်လည်းတော့မမလုပ်ဘူးဆိုတဲ့တချို့သောပုဂ္ဂိုလ်တွေရှိနေတယ်ဗျာအဲ့တော့ပထမဦးဆုံးကဒီအာဂတိလိုက်စမှုတိုက်ကြီးဥပဒေမှာပေးတဲ့သူကဖမ်းမယ်ဆိုတဲ့အခါကိုပြင်မဟုတ်ဘူးဆိုရင်မပေးလို့မလုပ်ဘူးဆိုတဲ့ပုဂ္ဂိုလ်တွေကိုကျွန်တော်တို့တိတိကျကျအရေးကြီးဖို့ဆိုတယ်တနည်းအားမပေးဖြစ်ကျွန်တော်ပြောတာကအထူးဖြစ်ပြီးလူတွေနဲ့ဆက်ဆံရတဲ့အများဆုံးသောဌာနတွေမှာပြည်ရဲ့အသေးမှအပြည့်ပေးရမယ်လို့အဲဒီတော့ကြောင်ထက်လာဖို့ရှင်ဗနည်းရဲ့ပြည်မှာပြည်သူအပြည့်လောက်ရမယ်အပြည့်လောက်ဘူးဆိုရင်အရေးယူမဲ့စိတ်ကလေးတွေကိုကျွန်တော်တို့ကလုပ်ပြနိုင်မလားပေါ့တစ်ဖက်ကဝန်ထမ်းတွေရဲ့လောက်မလောက်ဘူးလို့အွန်နေတဲ့ဒီတော့ကြောင်တုံးနေရတဲ့ကျွန်တော်တို့တခြားသောဘာအစီအစဉ်တွေလုပ်နိုင်မလဲစဉ်းစားဖို့လည်းလိုတယ်လုပ်ပေးဖို့လည်းလိုတယ်လို့ကျွန်တော်တို့အနေနဲ့ပြောနေတယ်
အာဂတိလိုက်စားမှုတက်ဖြတ်ရေးကော်မရှင်ဟာဝန်ကြီးဌာနတွေအတွင်းကအကြေပြတ်ချစားတာတွေကိုစုံလမ်းဖော်ထုတ်နိုင်ခဲ့ပေမဲ့ကော်မရှင်ရဲ့2018နှစ်ကုန်ပိုင်းကမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူခဲ့တဲ့လူထုစစ်တမ်းအရဆိုရင်အာဂတိလိုက်စားမှုအခြေအနေတွေဟာတရားဥပဒေစိုးမိုးရေးနဲ့အရေးယူရာအားနည်းရာကြောင့်အရင်အတိုင်းပဲဆိုးရွားနေစေဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်က2019ဧပြီလ29ရက်ပြည်အောင်စုလွှတ်တော်မှာပြောခဲ့ပါတယ်Transparency International အဖွဲ့ရဲ့အကြံပြုချက်ထုတ်ပြန်ချက်တွေဟာပြင်းပြတွက်ချက်မှုသာဖြစ်ပြီးအာဂတိလိုက်စားမှုနဲ့ပတ်သက်လို့စ조사ဆောင်ရွက်နေကြောင်းအာဂတိလိုက်စားမှုတက်ဖြတ်ရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးကျော်စိုးကပြောပါတယ်
။TI ကနေမှထုတ်ပြန်လာတဲ့ CPI Index ကဘယ်လိုပြသရသေးပါလဲဆိုတဲ့အခါကျတော့သူတို့ကတော့ဒီနိုင်ငံတကာနိုင်ငံတွေမှာပေါ့နော်ဒီအာဂတိလိုက်စားမှုတစ်ခုရဲ့တိုင်းတာတော့မဟုတ်ပါဘူးတဲ့သူကကန်တာတွေအများကြီးကွဲပါလေတဲ့ကျွန်တော်တို့ ဒီအစိုးရရဲ့ဒါကိုအုပ်ချုပ်မှုကိစ္စအခမ်းနာပုံလင်းမြင်တာမှုကိစ္စအဲ့လိုမျိုးခန္ဓာတဲ့ခုအစိုးရဆိုလို့ရှိရင်တချို့နိုင်ငံကြတော့ခုနှစ်ခုကိုကျွန်တော်တို့ကောက်ပြီးတော့မှဒါတွေကို average ပြန်လုပ်ပြီးတော့မှအမှတ်ပေးတာပါနော် correction တခုတည်းအတွက်တော့မဟုတ်ပါဘူးတဲ့
အာဂတိလိုက်ဆောင်မှုတိုက်ဖြတ်ရေးဥပဒေကို2013စက်တင်ဘာ18ရက်မှာအတည်ပြုခဲ့ပြီးယာရူတာဝန်အလွဲသုံးစားပြုပြီးလက်ပေးလက်ယူရာတွေကိုအရေးယူနိုင်ဖို့ပြဋ္ဌာန်းခဲ့ရပါအဲ့ဒီနောက်2019နိုဝင်ဘာ23မှာအာဂတိလိုက်ဆောင်မှုတက်ဖြတ်ရေးကော်မရှင်ကိုဖွဲ့စည်းခဲ့ပြီး2018အတွင်းမှာပြည်သူလူထုကနေကော်မရှင်ကိုတိုင်ကြားလာရေးတိုင်ကြားစာပေါင်းတပေါင်းကျွဲကျော်ရရှိခဲ့တယ်လို့ဆိုပါတယ်။ဒါအပြင်အစိုးရအဖွဲ့ဝန်ကြီးချုပ်တော်ဦးအပါအဝင်ပြည်အောင်စုဝန်ကြီးအစင်တီအာဂတိလိုက်ဆောင်မှုစွဲချက်တွေနဲ့စုံစမ်းစစ်ဆေးတာတွေလုပ်ခဲ့နိုင်ပါတယ်။ဒါပေမဲ့လည်းနှစ်ပေါင်းများစွာအောက်ခြေအစဉ်စဉ်အမြင့်တွေနေရဲ့အာဂတိလိုက်ဆောင်မှုတွေကိုတက်ဖြတ်ရေးမှာဒီထပ်ပူပြီးဥပဒေစိုးမိုးရေးအရေးယူဆောင်ရွက်မှုတွေလိုအောင်မယ်လို့လေးလာသူတွေကပြောပါတယ်
။အာဂရိလိုက်စားမှုတိုက်ဖြတ်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုစောထက်သတင်းပေးပို့တာဖြစ်ပါရဲ့။ကျမတို့ view ရေမြန်မာပိုင်းကရေဒီယိုနဲ့ရုပ်သံထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့သတင်းရှင်တွေရဲ့အကြံပြုချက်တွေကိုဖိတ်ခေါ်ပါရရှင်။ view ရဲ့ email လိပ်စာ bamis@voanews.com ကို email ရေးနိုင်တယ်လို့မျိုး view bamis news ဆိုတဲ့ကျမတို့ view မြန်မာပိုင်း Facebook စာမျက်နှာမှာလည်းအကြံပြုချက်တွေလာပြီးတော့ရေးနိုင်ပါရဲ့။Facebook Messenger နဲ့လည်းရေးပို့ပေးနိုင်ပါရဲ့ရှင်။အခုထိုင်းနိုင်ငံဘက်ကသတင်းတပုတ်ဆက်ချင်ပါရဲ့။ထိုင်းနိုင်ငံချင်းရိုင်ခရိုင်နဲ့တက်ခရိုင်တို့မှာမူရစေးများကြီးနဲ့လက်လုံပုံတွေဖမ်းဆီးရရှိပြီးတော့တဲဆောင်လာသူတွေကမြန်မာနိုင်ငံသားတွေဖြစ်ကြရင်လို့ထိုင်းအာဏာပိုင်တွေကပြောပါရဲ့။ဖမ်းဆီးထားသူတွေကိုစစ်ဆေးနေပြီးတော့နောက်ချိတ်ဆက်မောင်ခိုသမားတွေကိုလည်းဖော်ထုတ်ဖမ်းဆီးသွားမယ်လို့သူတို့ကဆိုပါရဲ့။ဒီအကြောင်းပြေစုံကိုတော့ထိုင်းနိုင်ငံက VOA သတင်းတောက်မဲအေးမှဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ဒီဇောင်းနိုင်ပွဲတော်ရက်နဲ့အချိန်ကြိုက်ပြီးထိုင်းမြောက်ပိုင်းချင်းမန်ခရိုင်ကနေမူရစေးဝါးတွေတင်ဆောင်လာတဲ့ဤစုစုကားငယ်နဲ့အတူရှေ့ကနေရဲကင်းရှိမရှိရှင်းပေးတဲ့ကားပစီးကိုပါမဲ့ကြံစစ်စေးကိတ်ကနိုဝင်ဘာလ17ရက်နေ့ညကစစ်စေးဖမ်းဆီးခဲ့တာဖြစ်ပါတယ်။ကားမောင်းလာသူမူရမောင်ကိုသမားတွေဟာအသက်20ဒေါ်လာရှိသေးတဲ့ထိုင်းတောင်ပေါ်သားလက်မှတ်ကိုင်ဆောင်ထားတဲ့တိုင်းရင်းသားလူငယ်နှစ်ဦးနဲ့အသက်25နှစ်အရွယ်ကိုခွန်ဆိုသူမြန်မာနိုင်ငံသားတဦးဖြစ်ပါတယ်။ကားပေါ်မှာတင်လာတဲ့တယ်လီဖုန်းအမိုးပါကားနဲ့အုပ်ထားတဲ့ဆာလာအိတ်40အတွင်းမှာအိုက်စ်လို့ခေါ်တဲ့မူရစေးဝါကီလို1000ကိုဖမ်းဆီးနိုင်ခဲ့ကြောင်းအမှတ်9ဒေသရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်။အမှတ်9ဒေသရဲမှူးကြီးဂျာရတ်လင်းစဝန်ကတော့အခုလိုပြောပါတယ်။ချင်းမိုင်ဒေသဟာမူရစေးဝါတွေကဇက်တိုက်ဝင်လာနေတာမို့အားလုံးဖမ်းဆီးနိုင်ဖို့အတွက်တပ်ဆိုင်ရာတွေကိုညွှန်ကြားထားပါတယ်။ဖိတ်ကြဆေးဝါးတွေရောင်းဝယ်မှုတွေဖြစ်နေပြီးအိုက်စ်လို့ခေါ်တဲ့မူရစ်ဆေးဝါးတွေကိုတော့နိုင်ငံသားတိတင်ပို့တာတွေလုပ်လာတာတွေ့ရပါတယ်ဆိုပြီးပြောသွားခဲ့တာပါ။ဖမ်းမိတဲ့လူငယ်တွေကိုတော့ဆက်လက်စစ်ဆေးမှုတွေလုပ်ဆောင်နေပြီးငွေပေးခိုင်းစေတဲ့တခြားမူရစ်မှောက်ကိုသမားတွေကိုလည်းဖော်ထုတ်ဖမ်းဆီးသွားမှာဖြစ်တယ်လို့လည်းထိုင်းအာဏာပိုင်ကပြောပါတယ်။ထိုင်းမြန်မာနယ်စပ်ချင်းမိုင်ဒေသကိုမူရစ်ဆေးဝါးဆစ်ဆင်ရေးနယ်မြေဖြစ်သတ်မှတ်ပြီးထိုင်းအစိုးရကရှင်းလင်းနေပေမဲ့နေ့စဉ်ဝင်ရောက်လာနေတဲ့မူရစ်ဆေးဝါးတွေကတော့မကြာခဏဆိုသလိုဖမ်းမိနေပြီးထိုင်းစစ်တပ်နဲ့မူရစ်မှောက်ကိုသမားတွေရဲ့တိုက်ပွဲတွေဟာလည်းမကြာခဏဆိုသလိုဖြစ်ပွားနေပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့နိုဝင်ဘာလ17ရက်နေ့ကပဲမြန်မာနိုင်ငံသား2ဦးကိုလက်လုံပုံနဲ့စေးကြောက်တွေနဲ့အတူဖမ်းမိခဲ့ပါတယ်ရှင်။
မေးမှာတရင်ပြပို့တာဖြစ်ပါရင် VOA American တန်ကနေ2019 November 12ရက်အင်္ဂါညအစီအစဉ်တွေကိုည10:00နာရီထိလိုင်းဒိုမီတာ1925နဲ့30မိနစ်တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါနောက်ပိုင်းမှာဆက်ပြီးတော့တင်ဆက်ပေးမယ့်အစီအစဉ်မှာတော့ American နိုင်ငံဆိုင်ရာတရင်ဆောင်မှတပုတ်နဲ့အာနာယ NLD ပါတီရဲ့ရွေးကောက်ပွဲအကျိုးခြေလှမ်းတွေအကြောင်းသုံးသပ်ပြီးတော့ဆွေးနွေးမယ့်အင်္ဂါညဒါရိုက်လေးလိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါရဲ့ရှင်ကျွန်တော်တို့အစီအစဉ်တွေကိုတော့နောက်ထပ်လိုင်းဒိုမီတာ25 kHz 9335လိုင်းဒိုမီတာ32 kHz 11803နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေပြီးတော့လည်း90နာရီကနေ17နာရီထိပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာရရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်။ VOA American တန်ကနေခရစ်နှစ်2019နိုဝင်ဘာလ12ရက်အင်္ဂါညပိုင်းအစီအစဉ်လေးကိုည10နာရီထိလိုင်းဒိုမီတာ1925 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့။အခုဆက်ပြီးတော့တင်ဆက်ပေးမယ့်အစီအစဉ်မှာဆိုရင်တော့ American နိုင်ငံရေးဆိုင်ရာသတင်းဆောင်မှတပုတ်နဲ့အာနာယ NLD ပါတီရဲ့ရွေးကောက်ပွဲအချို့ခြေလှမ်းတွေအကြောင်းသုံးနဲ့ဆွေးနွေးမယ့်အင်္ဂါညတိုင်းရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါသေးတယ်။အခုတော့အရင် American နိုင်ငံရေးအကြောင်းဒီကောင်းစရာဖြစ်တဲ့သတင်းဆောင်မတစ်ပုတ်တင်ဆက်ပေးချင်ပါသေးတယ်။သမ္မတ Donald Trump ကိုအရေးယူနိုင်ရေးအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကစစ်ဆေးမဲ့လူများရှေ့မှောက်ကြားနာပွဲတွေဒီသတင်းပမာစတင်ပါမယ်။သမ္မတ Donald Trump အနေနဲ့နိုင်ငံရေးပြိုင်ဘက်ကိုထိုးနှက်ဖို့အတွက်ဆောင်ရဲစစ်စီရေယူကရိန်းကိုတင်းကြပ်ဖိအားပေးတဲ့အနေနဲ့စီးရဲကူညီရေးဆိုင်ငံ့ခဲ့တယ်လို့ဒီမိုကရက်အမတ်တွေကပြောပါတယ်။ရီပါဘလစ်ကန်တွေဘက်ကတော့တမရထမ်ကိုအေးအေးယူစရာဘာအကြောင်းမှမရှိဘူးလို့ကုကံနေပါတယ်။ကိုသိန်းထိုင်ဦးဆက်ပြီးပြောပြပေးပါမယ်ရှင
်။တမရဒေါ်လေးဆောင်ကိုအေးအေးယူနိုင်ရေးအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကစစ်ဆေးမဲ့လူအများရှိမှောက်ကြားနာပွဲတွေဒီသတင်းပတ်မှာစတင်ပါလိမ့်မယ်။တပ္ပရဒေါ်လန်ထရန့်အနေနဲ့နိုင်ငံရေးပြိုင်ဘက်ကိုထိုးနှက်ဖို့စုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုတင်းအကျပ်ပြားပေးတဲ့အနေနဲ့စီးရဲကူညီတွေကိုဆိုင်းငံ့ခဲ့တဲ့ဆိုပြီးဒီမိုကရက်ဘက်ကပြောပါတယ်။ရီပါဘလစ်ကန်တွေဘက်ကတော့တပ္ပရထရန့်ကိုအရေးယူစရာဘာအကြောင်းမှမရှိဘူးလို့ခုခံခြေပနေပါတယ်။တပ္ပရကိုစုံစမ်းရေးကြားနာပွဲတွေကတကားပိတ်စစ်ဆေးနေတာတွေကနေဒီသတင်းပတ်ပုံတူးနေမှာအများရှိမှောက်လူသိရှင်ကြားပထမဆုံးစတင်ကြားနာပါတော့မယ်။တပ္ပရဒေါ်နယ်ထရန့်ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် I don't care public they should be public there's never been a president who's been so
transparent ဒီရှင်ကကြားနာတာကိုကျွန်တော်ဂရုမစိုက်ပါဘူးဒါကအများပြည်သူရှေ့မှာကြားနာတင်ပါတယ်ကျွန်တော်လောက်ယာယာကိုပွင့်လင်းမြင်တောင်လုပ်ခဲ့တဲ့တမရမရှိပါဘူးဒါအောင်လန်းနီးနဲ့နိုင်ငံရေးအရာအမြင့်ဆုံးထိုးနှက်မှုပါတိုင်းပြည်အတွက်တိတ်ကိုစိုးဝါပါတယ်တမိုင်းမှာဒီလိုမျိုးဘဲတမရကိုမှမလုပ်တင်ပါဘူးဒါကအောင်လန်းနီးပါနောက်ထပ်ဘဲတမရတခြားတယောက်ကိုမှမဖြစ်စေတင်ပါဘူးကျေးဇူးတင်ပါတယ်
ဒီမိုကရက်တွေကသမ္မတကိုရည်ရွယ်ရှိုးဝဲကြားနာပွဲတွေကျင်းပနေတယ်လို့ရီပါဘလစ်ကန်ဘက်ကဆွဆွဲပြီးတဲ့နောက်အခုလိုကြားနာပွဲတွေကိုလူသိရှင်ကြားကျင်းပဖို့ဖြစ်လာတာပါကန်ဆတ်စ်ပြည်နယ်ရီပါဘလစ်ကန်အောက်လွှတ်တော်အမတ်ရော့ဂျာမာရှယ်ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် We're sick and tired of all this. Now we're just in there yelling and screaming at each other. If this was out open and transparent
ကျွန်တော်တို့ကစိတ်ပြန့်ပြီးတယ်လို့ပင်ပန်းငြင်းငွေ့နေပါပြီအခုတယောက်နဲ့တယောက်အပြန်အလှန်အော်ဟစ်နေုံတတ်တတ်ဖြစ်နေပါတယ်ပွင့်ပွင့်လင်းလင်းထင်သာမြင်သာရှိရှိလုပ်မယ်ဆိုရင်အမေရိကန်ပြည်သူတွေကဘာတွေဖြစ်နေတယ်လဲအတိအကျတွေ့နိုင်ပါတယ်ဒါကိုကျွန်တော်တို့လိုချင်တာပါထင်သာမြင်သာရှိရှိမဖုံးကွယ်ဖို့ဒါကြောင့်ကျွန်တော်တို့တောင်းဆိုတာပ
ါယူကရိန်းသမ္မတကိုဖုံးပြောပြီးဖိအားပေးခဲ့တဲ့သမ္မတရဲ့လှုပ်ရက်ဟာမသိတော်တဲ့လှုပ်ရက်လို့မြင်တဲ့ရီပါဘလစ်ကန်အမတ်တွေလည်းရှိပါတယ်သူတို့ကတောင်းသမ္မတဘက်ကခုခံပြောဆိုနေတာပါတက်ဆက်စ်ပြည်နယ်ရီပါဘလစ်ကန်အောက်လွှတ်တော်အမတ်မက်သွန်ဘယ်ရီကABC ရုပ်သံကိုခုလိုပြောပါတယ
် It is inappropriate for a president to ask
a foreign leader to ask ပြည်ပနိုင်ငံကခေါင်းဆောင်တယောက်ကိုတောင်းဆိုရဆိုတာသမ္မတအနေနဲ့မလုပ်တင်တဲ့လို့ရပါမလုပ်တင်ဘူးလို့ကျွန်တော်ယုံပါတယ်ဒါပေမဲ့အရေးယူဖို့အထီးလည်းမဖြစ်တင်ဘူးလို့ကျွန်တော်ယုံပါတယ
်ဒီမိုကရက်ဘက်ကတော့ဒီလိုပြောတာကိုသဘောမတူပါဘူးကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်အမတ်Jackie Spear ကအခုလိုပြန်ပြောပါတယ
် The president broke the law. He went on a telephone call with the president of Ukraine.
သမ္မတကဥပဒေကိုချိုးဖောက်ခဲ့ပါတယ်။ယူကရိန်းသမ္မတကိုဖုန်းဆက်ပြီးတော့သူ့ရဲ့နိုင်ငံရေးပြိုင်ဘက်ကိုဆက်ပြီးစုံစမ်းစစ်ဆေးရေးအတွက်တောင်းဆိုခဲ့တာပါ။ဒါကတိတ်ကိုခိုင်မာတဲ့အလွဲသုံးစားလုပ်မှုကြီးပါပဲ
။ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကယူကရိန်းသမ္မတဗော်လဒီမာဇယ်လန်စကီနဲ့တယ်လီဖုန်းဆက်ခဲ့တဲ့အချိန်လာမယ့်2020သမ္မတရွေးကောက်ပွဲမှာအဓိကစိန်ခေါ်သူဖြစ်လာမယ်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ဂျိုးဘိုင်ဒန်ရဲ့သားယူကရိန်းတဘာဝတံခွေကုမ္ပဏီတွေလှုပ်လှုပ်နေတဲ့ဟန်တာဘိုင်ဒန်တို့ကိုစုံစမ်းစစ်ဆေးပေးဖို့သမ္မတထရန့်ကယူကရိန်းသမ္မတကိုတောင်းဆိုခဲ့ပါတယ်ပြီးခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာယူကရိန်းဘက်ကကြားဝင်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်ယူဆတွေကိုပြန်လည်ခြေပဖို့လှုံ့ဆော်လာလည်းဖြစ်ပါတယ်အဲ့ဒီအချိန်အမေရိကန်ကယူကရိန်းကိုပေးမဲ့စီးရဲကူညီဒေါ်လာ390တန်းကိုသမ္မတထရန့်ကဆိုင်းငံ့ခဲ့တာကြောင့် အခုလိုသမ္မတကိုရေးယူရေးစုံစမ်းစစ်ဆေးမှုတွေပေါ်လာတာဖြစ်ကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ဦးပြောပြသွားတာပါ။အခုတော့ကျမတို့အင်္ဂါညတိုင်းတင်ဆက်ပေးနေကြအင်္ဂါညဓာတ်ရိုက်လည်လိုက်အစီအစဉ်တင်ဆက်ပေးခြင်းပါလေ။ရွေးကောက်ပွဲအကြိုကာလအာဏာရ NLD ပါတီရဲ့ခြေလှမ်းတွေအကြောင်းဆွေးနွေးသုံးသပ်သွားကြမှာဖြစ်ပါလေ။ကိုသားညုံကထုတ်လုပ်သူမက်ခင်ဖြူတွေနဲ့အစီအစဉ်တင်ဆက်ပေးသွားပါမယ်ရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်လီလိုက်စီစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရွေးကောက်ပွဲအကြိုကာလနဲ့အာဏာရပါတီရဲ့ခြေလှမ်းပါလာမယ့်ဒီ2020ခုနှစ်ဟာဆိုလို့ရှိရင်မြန်မာနိုင်ငံကြီးမှာအရေးကြီးတဲ့နှစ်တစ်နှစ်ဆိုပြီးတော့ပြောနိုင်ပါတယ်မြန်မာလူထုအများစုထောက်ခံမှုနဲ့အာဏာရလာတဲ့ NLD ပါတီ၄နှစ်တာတာဝန်ယူပြီးတဲ့နောက်သူ့ရဲ့စွမ်းဆောင်ရည်ပေါ်မှာလူထုကလည်းအကဲဖြတ်ခွင့်တစုံတရာရခဲ့ပါပြီလာမယ့်2020ရွေးကောက်ပွဲတက်တမ်းမှာတော့ NLD အနေနဲ့အရင်တစ်ခေါက်ကလိုပဲတောင်ပြိုကိုင်းပြိုအနိုင်ရနိုင်ပါမလားဒါပေမဲ့လည်းကဲဆမ်းမှုတွေရင်ဆိုင်နေရပါတယ်ဒီတော့အာဏာပါတီရဲ့ရွေးကောက်ပွဲအကြိုခြေလှမ်းနေနဲ့ပတ်သက်ပြီးတော့အများဆုံးကြည့်ရမယ့်အခြေအနေဖြစ်ပါတယ်ဒါကိုကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှုတ်ရှိပါတယ်ပထမလူကတော့မြန်မာနိုင်ငံရေးလီလာတုံးသက်သူဒေါက်တာရံမျိုးသိန်းဖြစ်ပါတယ်ခင်ဗျာနောက်တစ်ဦးကတော့မြန်မာနိုင်ငံရေးအကဲဖြတ်သူဒေါက်တာတက်ဆွေဖြစ်ပါတယ်နှစ်ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ကြပါတယ်ခင်ဗျာကိုရံမျိုးသိန်းကျွန်တော်တို့အရင်ဆုံးမေးချင်တာကအခု NLD ပါတီရဲ့ခြေလှမ်းမတိုင်ခင်ဒီမတိုင်ခင်မှာရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဒီဥပဒေနဲ့ပတ်သက်လို့ပြင်သာစင်နာတွေလုပ်တယ်တချို့နိုင်ငံရဲ့ပါတီကကန့်ကွက်တာတွေလည်းကြုံရပါတယ်ခင်ဗျာအဲ့ဒါက NLD ပါတီရဲ့ခြေလှမ်းတရက်လို့ပြောနိုင်ပါလားအရင်ဆုံးအဲ့ကိစ္စလေးမေးချင်ပါတယ
်ကျွန်တော်အမြင်ကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခန့်ကဏ္ဍဟာအင်မတန်မှအရေးကြီးပါတယ်အဲ့တော့ရွေးကောက်ပွဲကော်မရှင်ဟာတကယ်လွတ်လပ်ပြီးတရားမျှတတာနဲ့ဒီရွေးကောက်ပွဲကိုကျင်းပနိုင်ဖို့အာမခံရပါလိမ့်မယ်အဲ့ဒီလိုအာမခံနိုင်မှသာလျှင်ဒါမဲ့2020ရွေးကောက်ပွဲအပေါ်မှာနိုင်ငံတကာအတိုင်းဝိုင်းရဲ့ယုံကြည်မှုနဲ့ပြည်သူလူထုရဲ့ဟိုအပြည့်အဝယုံကြည်ပူးပေါင်းဆောင်ရွက်မှုတို့ရရှိနိုင်လိမ့်မယ်လို့မြင်ပါတယ်ဆိုလိုချင်တဲ့သဘောကတော့ဒါမဲ့2020ရွေးကောက်ပွဲမှာငဲပေးသူရာဂိုင်နှုန်းကျဆင်းမယ်ဆိုရင်အဲ့ဒီအကျိုးသက်ရောက်မှုဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲပုံမှာပါသက်ရောက်နိုင်တဲ့အတွက်ကြောင့်မလို့နော်ပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီအချက်ကိုအလေးနဲ့ထားပြီးတော့နော်ဟိုပြည်သူလူထုကြားမှာရွေးကောက်ပွဲကိုစိတ်ဝင်စားလာအောင်ငဲပေးလာအောင်နောက်ပြီးတော့ဒီရွေးကောက်ပွဲမှာပထမဆုံးအချိန်ငဲပေးမယ်လူငယ်မဲဆန္ဒရှင်၅ဌာနကရွေးကောက်ပွဲပေါ်မှာစိတ်ဝင်စားလာအောင်အဲဒါမျိုးတွေကိုတော့ကော်မရှင်အနေနဲ့ပို့ပြီးအလေးထားဆောင်ရွက်ဖို့ရိုးအပ်မယ်လို့မြင်ပါတယ်ဗ
ျဟုတ်ကဲ့လက်ရှိကော်မတီကော်မရှင်ရဲ့ယက်တီမှုနဲ့ပတ်သက်လို့ကိုရိုင်မျိုးသိရင်တုံ့တက်ချက်သိကြပါလေဘာဖြစ်လို့ဆိုတော့တလောကရွေးကောက်ပွဲကော်မရှင်ဥပဒေပြင်ဆင်ချက်မှာအထူးဖြစ်ဒီ NLD ပါတီကလည်းလာမယ့်ရွေးကောက်ပွဲမှာရင်ဆိုင်ရမှာတိုင်းသားဒေသတွေမှာတိုင်းသားဒေသတွေမှာရွှေပြောင်းလူသမားတွေကိုမဲပါပါပြင်ဆင်ချက်မှာပါလာပါတယ်ဒီကချင်ပါတီကကန့်ကွက်တာလည်းကြုံရပါတယ်အဲ့တော့ရွေးကောက်ပွဲကော်မရှင်ရဲ့ခုနေထားတီးခြားလွတ်လပ်မှုရှိမရှိကိုရိုင်မျိုးသိရင်တုံ့တက်ချက်ဘယ်လိုများရှိပါလဲ
ကျွန်တော်မြင်ကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့လက်တလုံးဆောင်ရွက်ချက်တွေဟာတော့ဟိုမိကုန်းဆုံးစရာဖြစ်တဲ့ပုံလေးဆောင်ရွက်ချက်အချို့လည်းပဲတွေ့ရပါလေအဲ့တော့အထူးသဖြင့်တော့ရွေးကောက်ပွဲကော်မရှင်အနေနဲ့နော်ပြင်ဆင်တာတွေတောင်းလဲတာတွေလုပ်တဲ့အခါမှာနော်သက်ဆိုင်ရာနိုင်ငံရေးပါတီတွေတိုင်းရင်းသားပါတီတွေနဲ့နော်ညှိနှိုင်းဆွေးနွေးပြီးတော့အဲ့ဒီပါတီတွေရဲ့အမြင်သဘောထားတွေတုံ့တက်ချက်တွေအဲ့ဒါတွေကိုရှားယူနိုင်ဖို့လည်းလိုအပ်တယ်လို့မြင်ပါတယ်နောက်ပြီးတော့နိုင်ငံရေးပါတီတွေနဲ့လည်းပဲချက်ချင်းပြန့်ပြန့်ပေါ့လေအပီပေးပြီးတော့ပြည်ထောင်စုရနိုင်မှုလိုအပ်တယ်လို့မြင်ပါတယ်။ဒါနဲ့လက်ရှိတော့ပြည်သူ့မှာနိုင်ငံရေးပါတီတွေကြားမှာစိုးရိမ်မှုရှိနေတာကတော့လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာတော့တကယ်ရောလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုကိုကမကထပြုပြီးတော့ကျင်းပနိုင်ပါမလားဆိုတဲ့အပေါ်မှာတော့ပြည်သူ့မှာစိုးရိမ်ပူပန်မှုတွေရှိနေတာတော့အခင်ရှားတွေ့ရပါလိမ့်မယ်။
ဟုတ်ကဲ့ခင်ဗျာဒါကရွေးကောက်ပွဲကော်မရှင်ရဲ့ခန့်ကဏ္ဍပေါ့လက်ရှိအာဏာရ NLD ပါတီရဲ့ပြင်ဆင်မှုတွေရွေးကောက်ပွဲခြေလှမ်းနေတဲ့ပတ်သက်လို့တော့ရမျိုးသိန်းဘယ်လိုများမြင်မိပါလဲခုနေထားမှာ
အဲကျွန်တော်မြင်တာတော့လက်ရှိတော့အာဏာရဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ပေါ့လေဒီဒုတိယဥက္ကဋ္ဌပြောတဲ့ဒီစကားကြီးအရာကြည့်မယ်ဆိုရင်တော့လက်ရှိပါတီအနေနဲ့2015တုန်းကတော့မှားခဲ့တဲ့အမှားမျိုးဖတ်ပြီးမမှားဖို့အတွက်ကိုအတူတူပြင်ဆင်မှုတွေလုံးလာမယ့်အခြေအနေမျိုးတော့တွေ့နေရပါတယ်အထူးသဖြင့်တော့ကိုယ်စလဲလောင်းရွေးချယ်တဲ့နေရာမှာ မိုးချွေကိုသဘောမျိုးတွေမဟုတ်ဖ ೇನೆ တော့အောက်ချီပြည်သူလူထုနောက်ဂျမီရဖနောက်အောက်ချီပါတီဝင်ထုကနေမထောက်ခံပြီးတော့တကယ်လည်းပဲအရေးချင်းပြေးွားတဲ့ကိုယ်စလဲလောင်းတွေကိုဘူဝါဒတွေစီးရင်စီကန်းတွေနဲ့အညီရွေးချယ်တင်ရောက်နိုင်ဖို့စူးစမ်းလာနိုင်တဲ့အနေအထားတွေတော့တွေ့နေရပါတယ်အဲ့ဒီလိုစူးစမ်းလာနိုင်မယ်ဆိုရင်ကိုယ်စလဲလောင်းတွေအပေါ်မှာမင်းဆန္ဒရှင်တွေရဲ့စိတ်ဝင်စားမှုပိုများလာမယ်ဆိုရင်ဘယ်ပြည်သူရာဂိုင်းလုံးလဲပို့ပြီးတက်လာနိုင်ပါလေနောက်ပြီးတော့လက်ရှိအာဏာရပါတီရဲ့အနိုင်ရရှိနိုင်မှုအတွက်လည်းပဲလားစွာအထောက်အကူပြုနိုင်လိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့အရင်ရွေးကောက်ပွဲ2015ရွေးကောက်ပွဲလုံးကဒီဒေါန်ဆန်းစစ်ကြီးကတစုံတရာလူလူကြားထဲမှာလူကြိုက်များပါတယ်သူကိုယ်တိုင်နေရာတော်များများဆင်းပြီးတော့မဲဆွဲစည်းရုံးတာတွေလုပ်ပြီးတော့မဲကိုယူနိုင်ခဲ့တယ်ပေါ့နော်ဒီတစ်ခေါက်မှဒီလိုလုံနိုင်ချေရှိပါမလား
အဲကျွန်တော်အမြင်ကတော့အဲဖြစ်နိုင်ရရှိတာက2020ရေးမှာနော်ဒီနိုင်ငံတော်တိုင်းကပို့ကူဒေါန်ဆန်းစုကြည်အနေနဲ့အစိုးရတာဝန်တွေကနေနော်အနားယူခဲ့နေဆိုရင်နော်ဒီပါတီစီယုံရေးလုပ်ငန်းတွေကိုအခြေခြေပြတ်ပြတ်လုံနိုင်တဲ့အနေအထားမျိုးတော့ရှိပါတယ်အဲအထူးသဖြင့်တော့အဲကျွန်တော်အမြင်ကတော့တိုင်းဒေသကြီးခုနှစ်ခုမှာနော်ပို့ပြီးတော့အလေးပေးအာရုံစိုက်ပြီးတော့မဲဆွယ်စီရင်မှုကိုလုပ်မယ်လို့ကျွန်တော်ထင်ပါတယ်နော်တိုင်းဒေသဒေသတွေမှာတော့အထူးသဖြင့်ပေါ့လေဒီမှာကျွန်တော်တို့ရှမ်းပြည်နယ်ရခိုင်ပြည်နယ်ဒီတိုင်းဒေသပြည်နယ်ဒေသတွေမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့2015တုန်းကနိုင်ခဲ့တဲ့အခြေအတွက်ကိုပြန်ရဖို့တော့မနေစူးစမ်းရမယ့်အနေအထားမျိုးရှိပါတယ်အဲ့တော့အထူးသဖြင့်တော့လာမယ့်ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ကိုယ်တိုင်မဲဆွယ်စည်းရုံးတာမျိုးဖြစ်လာနိုင်ပါတယ်နောက်ပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့တိုင်းဒေသကြီးခုနှစ်ခုမှာပို့ပြီးတော့အာရုံစိုက်လာနိုင်ပါတယ်နောက်ပြီးတော့ကျွန်တော်အမြင်အချင်းဒီတော့ဆက်သွေးကြီးဦးဆောင်တဲ့အစိုးရအဖွဲ့ပေါ်မှာအားမလို့အားမရဖြစ်တာတွေစိတ်တိုင်းမကျတာတွေပညာတတ်တွေရှားမအောင်အလေနဲ့လွားတွေရှားမအောင်တော်တော်ချေချေပြန့်ဖြစ်နေတော့လေပဲရရှိအခြေအနေမှာတော့ဈေးချအစီအရာမရှိတဲ့အခြေအနေတစ်ခုကိုတော့ဒီမဲဆန္ဒရှင်မြန်မာပြည်သူလူထုအများစုကြီးကရင်ဆိုင်နေရတယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒီအတွက်ကြောင့်မလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လိုအပ်တဲ့အပြုပြင်ကြောင်းလဲမှုတွေအခုစလေလောင်းရွေးချယ်တဲ့နေရာမှာပဲဖြစ်ဖြစ်မင်းဆက်စည်းရုံးတဲ့နေရာမှာပဲဖြစ်ဖြစ်အလုံးလာနိုင်မယ်ဆိုရင်တော့ဒါမဲ့ရွေးကောက်ပွဲမှာအထူးသဖြင့်တိုင်းဒေသကြီးတွေမှာဆက်ပြီးတော့တောင်ပြိုကမ်းပြိုအနိုင်ရဖို့အလားအလာရှိနိုင်မယ်လို့မြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာကိုရံမျိုးသိန်းဒီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဒေါက်တာတင့်ဆွေကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျာဆရာဒေါက်တာတင့်ဆွေခင်ဗျာခုနကဆွေးနွေးသွားတဲ့ကိစ္စအခုဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အဓိက NLD ပေါ့နော်အနိုင် NLD ပါတီရဲ့ယူကောက်ပွဲနဲ့ပတ်သက်လို့ခြေလှမ်းနေတဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲကော်မရှင်ကိုများဩဇာလွှမ်းမိုးတာရောရှိပါလားဘယ်လိုမြင်ပါလဲခင်ဗျာ
ဟုတ်ကဲ့ပထမဆုံးအချက်ကယူကောက်ပွဲကော်မရှင်အရင်ကယူကောက်ပွဲကော်မရှင်နဲ့မတူတဲ့ယူကောက်ပွဲကော်မရှင်ဖြစ်ပါတယ်ဒီယူကောက်ပွဲကော်မရှင်ကနေပြီးတော့ပြည်ပြင်ကြောင်းလဲမှုဒီနောက်ကအတိတ်လောက်တာတွေကိုကြည့်လို့ရှိတယ်ဒီလိုရတဲ့ဟာယူကောကော်မရှင်တရားအနေနဲ့အရင်ကမာယွန်းရတာချက်ဆိုခဲ့တာတွေကိုပြင်နေတဲ့ပြင်ဆင်မှုတွေကိုကြိုးစားမုန်းလို့ပဲကျွန်တော်ကမြင်တယ်တမန်ဒီပါတီလာမဲ့ယူကောပေါ်အနေနဲ့ရည်အတွက်မဟာပြည်ဝတရားအနေနဲ့လုပ်တယ်လို့ကျွန်တော်ကမှတ်မြင်ပါဘူးခင်ဗျာဒါပမာချက်ပါခင်ဗျာနောက်ယူကောကော်မရှင်အတားထားပြီးတော့အဲ့ဒီဟာ2020ယူကောပွဲအတွက်ပြင်ဆင်မှုတွေကတော့2012တုန်းကအာနေဂျက်တီကိုအနေရီပါတီကိုလိုက်ကပြည့်ခဲ့တယ်ဒါလည်းဟိုပြည်ပြောင်းတော့လည်းကိုကျူပါနေပါအဲ့တော့တော်တော်များများလည်းအပြည့်ပြောင်းတော့လည်းဖြစ်လာတယ်လို့ကျွန်တော်ယူဆပါတယ်ခေါနာကိုရန်မျိုးတို့ဆွေးကြည့်လို့ပေါ့နော်အဲ့တချို့ကိုလည်းလောင်းရင်းချက်မှုပြီးစားတယ်ကိုလည်းရပုံပြီးဒါတော့ပုံပြီးတန့်စင်ကောင်းမွန်အောင်ကျူလာမယ်လို့ကိုကျွန်တော်မြင်ပါတယ်တော်တော်လည်းဒီတိုင်လူကြီးလုပ်တဲ့လူမှာအရန်ုံကြီးဆိုတာတော့ဟိုမဖြစ်နိုင်ဘူးပေါ့နော်ဆိုတော့ကြိုးစားမှုတွေလည်းလုပ်ပြီးတော့ပုံကောင်းအောင်လုပ်ရည်ဟုတ်တယ်။အမ်ကတိရဲ့တစ်ချက်ကအနေရီယာထောက်ခေါ်ကိုယ်ရည်ကလေးကရုပ်ောက်ပွဲတွေဝင်နေခုထူးတဲ့ချိနော်ဝင်နေတဲ့ရှိရဲ့ရုပ်ောက်ပွဲကလူကြီးတို့ကမဲပေးမဲ့လူကြီးကြိုက်အောင်အမဟိုခရရဲ့နော်တော့ပါတယ်လူပြင်းကြိုက်အောင်ပေါ်ပူလာပေါ်လာစီဘယ်တော့မှမလုပ်ခဲ့တဲ့ပါတီဖြစ်ပါတယ်အာဒီဒီငင်းငင်းနဲ့ဖြစ်ဖြစ်ဖြစ်တဲ့ဓာရီကိုအမဲရရေတော့ကြိုးစားရတယ်လူလူအတိတရားရီယူရဲ့စတဲ့ခံပေါ့နော်ဒီလိုလုပ်တယ်အဲ့တော့ခုလည်းပဲအနေဒီကဒီလိုတီဒီငင်းငင်းနဲ့အလူကြီးတစ်ပေါင်းဆက်တာမဲရရီကိုကြိုးစားလိုက်တယ်ဟာတချို့ဟိုပေါ့ ော်ပြီလားနေတော့လောက်တည်တယ်လောက်တည်တယ်လေဒီကောင်မနေပါဘူ
းဟုတ်ကဲ့အဲ့မှာကျွန်တော်နည်းနည်းလေးပြန်မေးချင်တာကပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့က NLD ပါတီရဲ့စီယုံရေးမှာဖွဲ့စည်းပုံပြင်ဆင်ရေးတရားဥပဒေစိုးမိုးရေးဒါကိုသတိကလုပ်မယ်ဆိုတဲ့သူတို့ရဲ့စီယုံရေးကိစ္စတွေရှိပါတယ်ခင်ဗျာဒါပေမဲ့ဒီကိစ္စကအဖွဲ့စည်းပုံပြင်ရေးကလည်းဒီနှစ်တည်းမှာလည်းအခုနောက်ဆုံးအချိန်ထိမဖြစ်သေးဘူးပေါ့နော်ဥပဒေစိုးမိုးရေးဆိုလည်းအပိုင်းကံကဏ္ဍတစုံတရာမှာပြဿနာရှိတော့ဒီရွေးကောက်ပွဲကြွေးကြော်တန်းနေနဲ့ပတ်သက်လို့ရော NLD ကပြောင်းလဲလာနိုင်လားဘယ်လိုယူဆပါလဲ
ကျွန်တော်မြင်တော့ဖွဲ့စည်းပုံပြင်ဆင်ရေးကဟုတ်ဆက်ရှိနေလိမ့်မယ်ခင်ဗျာဒီဥပဒေစိုးမိုးရေးကလည်းဆက်ရှိနေလိမ့်မယ်ဒါအတိုင်းကြီးဖွဲ့တဲ့လောအပ်ချက်ကြီးတွေဖြစ်တာပေါ့နောက် NLD ဖွဲ့စည်းပုံပြင်ဆင်မလုံးနိုင်ဘူးတို့ကျွန်တော်တို့ကောက်ချက်ချလို့မရဘူးလုံးနိုင်တယ်လို့လုံးနေတယ်အဆောင်ကုန်လုံးနေတယ်ကျွန်တော်ကမြင်တယ်ရတာမရတာအောင်မြင်တာမမြင်တာနဲ့အတူတူနေတဲ့ပြည်တဲ့မပြည်ဘူးဆိုတော့တပိုင်းပေါ့နော်အဲ့တော့အဲ့ဒီဂျူဇန်ဂျူလာခဲ့တယ်အထင်တင်အဲ့ဒီလမ်းလေးအောင်မြင်လာတယ်နောက်ဆက်လို့ရလေဦးမယ်အဲ့တော့မလုံးနိုင်တော့ဘူးဆိုတော့2015ပြေရောပါရောအဲ့ဒီဒီပေါ်ဂျွန်ပစ်ဖေးရောချပြမှာမဟုတ်ခဲ့နဲ့ဆက်ပြီးတော့နော်လုံးလိမ့်မယ်ကျွန်တော်မြင်ပါတယ်ဗျာဒီတရားဥပဒေစိုးမိုးရတဲ့ပြည်ထောင်နိုင်ငံဒါမှဟိုဖက်တဲ့ပြည်ပံပြမဆိုးတဲ့အနေနဲ့တရားကိုအပန်းနိုင်ငံကကျူးနေရတယ်ခုပြည်ထောင်မှာပါတီတခုတည်းအလို့တဲ့ဆက်ဆိုင်နေတယ်ဟိုတက်ဆိုင်နဲ့တိုင်းရှိတော့ဒီတရားဥပဒေစိုးမိုးရေးအင်တာဗျူးလုံးပေါ့နော်အဲဒါမှဆိုရတဲ့အနေကြောင့်ဒါကိုဆက်ဘာပဲဖြစ်ဖြစ်ဆက်ဆက်ပြောပိုင်ဆွဲလိမ့်မယ်ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာရေမျိုးသိန်းဒေါက်တာတင့်ဆွေလီတိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာဒေါက်တာတင့်ဆွေရဲ့ဖုန်းကကျွန်တော်နည်းနည်းလေးအတန်ပြဿနာရှိနေပါတယ်ကျွန်တော်ပင်နယ်ဆွေးနွေးမဲ့သူတဦးရှိပါတယ်ဦးလှမောင်တို့တုတ်ဆွေးနွေးမိများလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဗျာခေါ်ပြီးတော့ကျေးဇူးပါပဲဟုတ်ကျွန်တော်တော့ဟိုကြောင်းလဲတယ်ဆိုတော့ပဲပုံမှန်လေးလေးတခုပြောချင်ပါတယ်။ဘာလို့လဲဆိုတော့ဟိုမကြောင်းလဲဘူးဆိုတော့ဟိုပြောနေကြတယ်လေလူတွေကလည်းဟိုအဲ့တော့ဟိုကျွန်တော်တို့ဟို88နောက်ပိုင်းမှာဆိုပါတော့ဗျာ88နောက်ပိုင်းစပြီးလူတစုကောင်းစားရလူတူတူကောင်းစားရဆိုပြီးတော့လုပ်ခဲ့ကြတာ။အခုမျက်မြင်မှာတစ်ချက်တည်းနဲ့ချက်တည်းနဲ့ပြောတာမဟုတ်ပါဘူး။လူတစုကောင်းစားရနေပြီးတော့ကျွန်တော်တို့လူနှစ်စုကောင်းစားရမြင်နေရပါပြီ။နောက်ပြီးတော့မှတဖြည်းဖြည်းနဲ့တိုးတက်သွားမှာပါ။ဒါတစ်ချက်ပါ။နောက် NLD ဟိုမဲပေးတဲ့လူတွေကိုပြောချင်တာကျွန်တော်တို့ NLD ကိုပြီးခဲ့တဲ့ခါလည်းကျွန်တော်ပြောဘူးပါလား NLD ဘာကြောင့်မဲပေးလဲဆိုတော့အစိုးရဖွဲ့နိုင်မှာက NLD ပဲရှိလို့ပါတခြားအစိုးရဖွဲ့နိုင်မဲ့ဒီမိုကရေစီပါတီရှိရင်ကျွန်တော်တို့ကအဲ့ပါတီကိုကျွန်တော်တို့ရွေးချယ်ပြီးကောင်းရွေးချယ်မှာပါဘာလို့လဲဆိုတော့ဟိုအသင့်အစဉ်အသင့်25ရာခိုင်နှုန်းရောက်နေတဲ့တန်ခိုင်ရင်းနဲ့မဟာမိတ်ဟိုဒီကရောက်နေပြီးသားဖြစ်တဲ့ကြောင့်တန်ခိုင်ရင်းပါတီကိုကျွန်တော်တို့ကအစိုးရပေးဖွဲ့ဖို့ကျွန်တော်တို့လက်မခံနိုင်တာကြောင့်ကျွန်တော်တို့ energy ကိုမဲပေးရခြင်းဖြစ်ပါတယ်။ဒါကြောင့်မို့ energy အစိုးရဖွင့်နိုင်ဖို့အတွက်ကတော့ energy ပေါ်မှာပဲမူတည်ပါတယ်။ကျွန်တော်တို့ Yugawe Commission ကိုကျွန်တော်တို့ဘာမှမပြောလို့ပါဘူး။ဘာကြောင့်လဲဆိုတော့စစ်တပ်ကဖွဲ့ပြီးတဲ့ Yugawe Commission နဲ့တာမဲ့ Yugawe Commission လို့မြင်ပါတယ်။နောက်ဆုံးအနေနဲ့ပြောချင်တာကတော့ကျွန်တော်တို့ energy အစိုးရတခုတည်းလောက်တဲ့အစိုးရကိုမဲပေးမလား။ဒါမို့စက်ခိုင်ရင်းနဲ့တိုင်းသားတွေပူးပေါင်းမညုံပေါင်းအစိုးရကိုမဲပေးမလားပဲ။စင်သားမှာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာအခုကိုလှမောင်ကျေးဇူးများကြီးပါတယ်ခင်ဗျာကျွန်တော်တည်းဒီလိုက်စီစဉ်အတွက်လူတယောက်စာရေးထားတဲ့ဥစိတ်မောင်မိတ်ထလာပါသူစာလေးကျွန်တော်ဖတ်ပြပါမယ် NLD ရဲ့စွမ်းဆောင်ရည်မညံ့ပါဘူးတဲ့လုံနိုင်တဲ့စွမ်းအားရှိသလောက်လုံလို့တော့ပြီးမဲ့လေအသားစီးတွေရှိနေပါတယ်ဒါတွေကလည်းသူကရှောင်တင်းနေရပါတယ်တဲ့ကြော်လွားနေရတယ်အားနေချက်တွေကလည်းဖြည့်စည်းနေရတယ်အပြစ်ခတ်ရစေးင်းနဲ့ငင်းငိုင်းဆွနေပွဲတွေလုံးဝရဆိုင်သွားမသွားအောင်လို့ထိမ့်ပေးနေပါတယ်တဲ့အာဂရီလေစာမှုတိုက်ဖြည့်ရည်ကလည်းထိထိရောက်ဆောင်ရွက်ပေးနေပါတယ်တဲ့ဒါမဲ့လေပါတီသစ်တွေပူပေါင်းပါတီတွေပေါ်ပေါက်လာတဲ့ဥယျာဉ်များလာလို့မဲတွေပြန့်သွားနိုင်ပါလေတဲ့ဒါမဲ့ NLD ကအများစုနိုင်ပါပါတဲ့တိုင်းရင်းသားပါတီတွေအနိုင်ရတဲ့ဥယျာဉ်တိုးလာပါလိမ့်မယ်အခြားပါတီငယ်တွေတတိပုဂ္ဂလတွေပါတီသစ်တွေကတော့အနိုင်ရဖို့အလွန်နေပါလေတဲ့အတိုက်ခံပါတီကြီးကတော့ထင်တိုင်းမပေါက်ကြံတိုင်းမမြောက်ဖြစ်လိမ့်မယ်လို့သူယူဆပါလေတဲ့ခုနဆွေးနွေးသွားကြတဲ့လူတွေတိုင်းပါပဲအဲနောက်တဦးကတော့ကျွန်တော်ဒီဆွေးနွေးတဲ့အချိန်မှာပဲကျွန်တော်တို့ဒီ Facebook ကနေပြီးတော့မှတ်ချက်ရေးတာပါသူကတော့ကုမောင်ဝင်းပါပေးပါတီပဲဖြစ်ဖြစ်လက်ရှိမြန်မာပြည်သူတွေရဲ့မျက်နှာကိုမကြည့်ပါဘူးပြည်သူကိုထမ်းတက်ပါဘူးကြဒါသူရဲ့အမြင်ပါဒါနဲ့ပတ်သက်လို့ကျွန်တော်ဒေါက်တာတင့်ဆွေကိုပြန်ဖိတ်ခေါ်ကြပါလိမ့်ခင်ဗျခုနကပြောထားတဲ့အထဲမှာရင်ထင်တိုင်းလောက်ဖြစ်မလာနိုင်ဘူးနောက်တချို့ NLD ပါတီပေါ်အားမရမှုတွေကြုံနေရပါတယ်ခုနကတော့ရှင်မောင်ဝင်းပြောသလိုပေါ့သူတို့အမြင်မှာဒူးဒူးမျက်နှာဒူးဒူးကိုထမ်းတက်ဖို့ဆိုတဲ့အမြင်ရှိတာကြီးလည်းရှိလာပါတယ်အဲ့တော့ NLD အတွက်ဘာတွေစိတ်ခေါ်ချက်ကြုံလာမလဲခင်ဗျရွေးကောက်ပွဲမှာ
ဟုတ်ကဲ့ခင်ဗျဒီလိမ့်နေတာနောက်ဆုံးငန်းနေတာပကလာရဲ့လောက်ဆောင်ချက်တခုကိုကြည့်ရပါလိမ့်မယ်ကြည့်ရတော့မနေ့ကြည့်သေးနေဝေပန်ဒီနဲ့၆ပြည့်စင်နဲ့ကြည့်တင်နေပါမှာပါ တို့တော့ကျွန်တော်မြင်တာကဒါဝေဖန်မှုနဲ့မေးပေးမှုကတပိုင်းပဲ။မေးပေးမှုကတော့ဒီတိုင်းဟိုမြန်မာကြည့်လူမဲဆန္ဒရှင်တွေဟာတကယ်ကိုနိုင်ငံရေးတည်ကြည်စီကင်ပါပဲတော့မြင်ပါလေ။ဝေဖန်မှုကြီးအများမှုကြီးရှိတော့လေပဲ။မေးပေးရမယ့်ခါမှာတော့မကန်နဲ့ဆုံးဖြတ်ချက်ကိုချက်နိုင်တဲ့တမန်ကြောင့်ကောင်းတဲ့ဟာကိုဒီမဲဆန္ဒရှင်တွေကဆက်တည်နေမျိုးကိုယူဆတယ်။တော့အဲ့လိုမဲဆန္ဒရှင်တွေကဟိုဒီလိုဟိုအမြင်နဲ့တင် energy ကအားမရနေတဲ့အားတင်းတင်းနေတဲ့ energy ကိုမကလည်းပဲပြုမြင်တင်တာဒီကိုပြုမြင်ရလိမ့်မယ်ပြုမြင်လဲပြုမြင်နေလို့ဟိုကျွန်တော်မြင်ပါတယ်ဒါဟိုဒီလူလူရောအပါ energy ပါတီတွေရောဒါကောင်းလာရင်ဒါတိုင်းပြီးတွေ့လဲကောင်းမှာဖြစ်တယ်ဆိုကျွန်တော်တော့ပြုဖို့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျကျေးဇူးပါကျွန်တော်နောက်ဆက်တော့ရှိတူလီလိုက်ပုံပေါ်ရှိပါတယ်ကိုစလိုက်ပွေကွန်ကိုစလိုက်ပွေကွန်ဆိုနေမြင်များလို့ရပါတယ်
โอเคยินสะท้อนไปถึงอารมณ์ว่าเอเนดีอ่ะส่งปุ๊บก็တော့ไอ้กูไม่จีบาเนี่ยปาร์ตี้ก็จีบาแล้วตรุเจอท่าเลยไอ้เรื่องนึงก็ตะเกียบท่านเลยอะคู่เฉยจ้ะแล้วตรุเฉยหน้าบ่รู้ผิดละบ่เลยสิเนาะปาร์ตี้กูเลยจีบแล้วตรุปกูกูเลยจีบเลยตรุเจอละเลยเนี่ยเลยฉันไม่ได้บาจ้องเลยฉันเนาะตรุคู่ตัวกูเลยล้างเยอะอีชิ้นตีนี้ฉันแล้วเอเนดีปาร์ตี้เนี่ยกูเลยล้างเลยตรุเนี่ยไม่ได้มาผิดเลยบาจ้องเลยฉันเนาะปาร์ตี้ฉันใต้อี้จีบเลยတိုင်းတာဒီပါကျွန်တော်ပြောချင်လို့ဆိုတော့တိုင်းနေတာကြီးရတော့သူတို့နိုင်ပါဆိုတော့ပြေချတယ်။တိုင်းတိုင်းတာနေနေပြည်နေမှာလည်းပဲနိုင်နေကြနေရဆိုလည်းပဲဇာခိုင်နှုံးနေနေနိုင်ပါလေဥမာပြနေရှိရင်တော့ဇခိုင်တောင်ပိုင်းရှိရင်လည်းအထက်လာတော့နိုင်ဥမာပါ။ကျွန်တော်ပြောချင်လို့ဆိုတာ NAD ကလည်းပဲခုရတော့ကျွန်တော်သင်ခန်းစာရနေပြီ။အရင်2015တော့ကဘာဖြစ်လို့ကိုယ်စလေလောက်အရင်ချင်းစီးလို့ဒီမရွေးနိုင်တယ်ဆိုရင်အဲ့ဒီကကျွန်တော်တို့ကြည့်ရမယ်ရှင်အချိန်ရလည်းပဲအရန်ကတ်တာတယ်ဝီမလားဆိုတဲ့ဥစ္စာနဲ့ဇကောက်ပုတ်ကုန်ချင်းပေးထားတဲ့အချိန်ကလည်းပဲမရတာနဲ့အဲ့ဒီမှာဘာမှအလုပ်ကိမရှိတဲ့ဖြစ်တော်အမဒီလို့ကိုယ်လောင်းနေရဘူးပြီးတော့မှဝင်ပြန်တော့တာဖြစ်တယ်အခုချိန်ကျတော့သူတို့ဇကောက်ပုတ်ကုန်ချင်းလည်းပဲတရားထက်တာမယ်လို့ရှင်လေးကရှိတယ်နောက်ကိုယ်လောင်းနေပြီးချိန်လေးညာပါလေအချိန်အများကြီးရှိနေဆိုတော့သူတို့ NAD ကလည်းပဲအဖမ်းပခံနေတဲ့အဲ့တော့တေတီချာချာလုံလာလိမ့်မယ်ကျွန်တော်မြင်တယ်အဲ့တော့2020ကျရင်တော့ဘယ်လိုဖြစ်လာမလဲဆိုရင် NLD ကပဲအစိုးရဖွင့်နိုင်လောက်တဲ့ဟိုဥည်ကြီးနိုင်ချင်နိုင်လိမ့်မယ်မနိုင်ရင်တောင်မှအများစုနိုင်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်ဒီကိစ္စနဲ့ပတ်သက်လို့တိုင်းသားဒေသနဲ့ပတ်သက်လို့ဒေါက်တာရေမျိုးသိန်းကိုမေးချင်ပါတယ်ခင်ဗျ NLD ပါတီအတွက်လာမယ့်ရွေးကောက်ပွဲကတော်တော်လေးအကြက်ရိုက်နေတာတိုင်းသားဒေသတွေလူတော်များများလည်းပြောကြပါလေဒေါက်တာရေမျိုးသိန်းလည်းသဘောတူမယ်ထင်ပါတယ်ခင်ဗျဟုတ်လက်ရှိ NLD ပါတီရဲ့တိုင်းသားဒေသကြီးနဲ့ပတ်သက်လို့ရွေးကောက်ပွဲချင်းကပ်မှုဒေါက်တာရေမျိုးသိန်းရဲ့သုံးသပ်ချက်သိကြပါတယ်။တကယ်တမ်းပြောရင်တော့တချင်တော့မဟာမိတ်ပါတီတွေရှမ်းပါတီတို့ဘာလို့မှသူတို့အနံ့ရဖို့ကိုအနံ့ရဖို့ကိုပို့ပြီးတော့ဦးစားပေးလုပ်နေတော့ဒီပေါ်စီပဲဆက်သွားမလားဒီပေါ်မှာဒေါက်တာရေမျိုးသိန်းရဲ့သုံးသပ်ချက်သိပါတယ်သိကြပါတယ်။အဲ
ကျွန်တော်အမြင်ကတော့တိုင်းသားဒေသတွေမှာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့2015တုန်းကဘူဝါဒအတိုင်းဆက်ပြီးသွားမယ်ဆိုရင်တော့အရှုံးနဲ့ရင်ဆိုင်ရနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်။အရှုံးလို့ပြောတဲ့နေရာမှာနော်တိုင်းသားပါတီတွေကလည်းရှုံးနိုင်ပါလေ။နောက်ပြီးတော့လက်ရှိဟလာအတိုက်ခံပါတီကြီးကလည်းပဲအချို့နေရာတွေလက်လွတ်ဆုံးရှုံးလိုက်ရမယ့်အနေအထားမျိုးရှိပါတယ်။အဲဒီလိုကျွန်တော်ပြောရတဲ့အကြောင်းအရာဘာဖြစ်လို့လဲဆိုတော့နော် NLD ပါတီဟာတိုင်းသားမဟာမိတ်ပါတီတွေနဲ့ပြည်နယ်တွေမှာစီးပွားထိုးပြီးတော့ပြိုင်နေဆိုရင်မဲကွဲသွားနိုင်တယ်။မဲကွဲသွားလို့ရှိရင်အာလက်ရှိအတိုက်ခံပါတီအတွက်ကိုနော်အားသာချက်ဖြစ်သွားနိုင်ပါအဲ့ဒီလိုဖြစ်ချိန်မျိုးကို2018အဲခြားပြရွေးကောက်ပွဲမှာကျွန်တော်တို့ကချင်ပြည်နယ်မြစ်ကြီးသားအမျိုးသားလွတ်တော်မဲဆန္ဒနယ်မှာဖြစ်ခဲ့တာတွေ့ရပါအကချင်ပါတီရောအဲ NLD ပါတီရောရှုံးပြီးတော့နော်အတိုက်ခံပါတီကအနိုင်ရခဲ့တဲ့စာရကမျိုးတွေ့ရပါတယ်အဲ့ဒီအခါကျတော့အဲ့ဒီလိုအခြေအနေတွေပေါ်မှာနော်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီခေါင်းဆောင်တွေအနေနဲ့အမျှော်မြင်ရှိရှိကြေကြေပြန့်ပြန့်ဆုံးသတ်ပြီးတော့တိုင်းသားဒေသတွေမှာတိုင်းသားမဟာမိတ်ပါတီတွေနဲ့ပူးပေါင်းပြီးတော့ရွေးကောက်ပွဲကိုဖြတ်ကျော်နိုင်လို့လိုအပ်တယ်လို့မြင်ပါတယ်။အဲဒီလိုဖြတ်ကျော်နိုင်မှသာလျှင်တိုင်းသားဒေသတွေမှာ NLD ပါတီအနေနဲ့လက်ရှိအနိုင်ရထားတဲ့အခြေအတွက်ကိုထိန်းချောင်းနိုင်မှာဖြစ်တယ်လို့မဟာမိတ်တိုင်းသားပါတီတွေပိုနိုင်ရဖို့အတွက်ကိုလည်းပဲတွန်းအားပေးနိုင်မှာဖြစ်ပါတယ်။
ဟုတ်ကဲ့ကျွန်တော်ဒီမှာ thread တူရေးလာတဲ့စာလေးဖတ်ချင်ပါတယ်။သူက Osaka ဆိုတဲ့ Facebook ကနေသူရေးလာပါ။
NLD ဟာဘဝင်မြင့်နေတယ်တဲ့အထူးသဖြင့်ရန်ကုန်တိုင်းမဲရဖို့အတွက်အလွန်နှေးပါတယ်တဲ့ဒါသူ့ရဲ့သုံးသပ်ချက်အမြင်သူပေးပို့လာတာပါအဲ့တော့ခုနကဒေါက်တာရေမျိုးသိန်းပြောတာကတော့တိုင်းသားဒေသကြီးအခြေအနေပေါ့ပြည်မအခြေအနေတွေမှာရောတော်တော်လေးအခြေအနေဘယ်လိုတာနိုင်လားပြည်ချင်းပြည်မဒီတိုင်းတိုင်းဒေသကြီးတွေရဲ့ရုပ်ကောက်ဝဲအခြေအနေလာလာဘယ်လိုရှိပါလဲ NLD ရဲ့လက်ရှိအခြေအနေတိုင်းဆိုရင
်အဲကျွန်တော်အမြင်ကတော့တိုင်းဒေသကြီးတွေမှာကျွန်တော်တို့တနင်္လာရီတိုင်းဒေသကြီးနဲ့အေရော်ဒီတိုင်းဒေသကြီးဟာအစိမ်ခေါ်မှုအမြင်မှားဆုံးဖြစ်နေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲဒီတိုင်းဒေသကြီးနှစ်ခုမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီတိုင်းပတ်တိုက်ခံပါတီကြီးကိုရှော့မတွက်ဖဲနဲ့နော်။သတိနဲ့ကြပြူဟာနှုတ်ပြင်ဆင်ပြီးတော့ရှင်းပြနိုင်မှုလိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
။ဟုတ်ကဲ့ဒေါက်တာတစ်ဆွေကဘယ်လိုမြင်ပါလဲခင်ဗျာရွက်ောက်ပွဲမှာထောက်ခံမှုအလားအလာပေါ့နော်။ခုနကတော့ဒေါက်တာတစ်ဆွေကလူတို့ကတော့မဲပြီးမှာပဲတိုင်းလားဒေသကြီးနဲ့ပတ်သက်လို့ဒေါက်တာတစ်ဆွေအမြင်သိချင်ပါလေ။
အဲကျွန်တော်မြင်တာကလို့ရတယ်။တိုင်းဒေသဒေသကြီးတို့မှပြည်နာကောင်းခြင်းအခုလေအောက်မှာဓမ္မပြီမရှိဒီမှာတိုင်းဒေသအရာစုအလုံးကိုထည့်ပြီးတော့ပြည်ကြီးတက်တာမပေါ့လို့တော်တော်များများပါပြီ။ဒီနေ့ဒီကုတင်းစီကြီးသူကြတော့အားလုံးရှိပါတယ်။2005နဲ့မတူတဲ့အခြေအနေဒီ2020အတူမှာဖြစ်လာတယ်။အရင်ကတော့မတင်ငင်လို့ဒီအောက်ဘက်မလို့ရတဲ့ဒေသဟာဒီနေ့တကယ်လို့သာဥပမာရခိုင်ဆိုတာဖြစ်လာရင်ဘယ်သူနင့်တာမလဲဆိုရင် NLD နင့်တာမလဲလို့ကျွန်တော်မထင်ဘူးအဲဒါတွေကအများစုတိုင်းသားလူမျိုးစုနဲ့ပါတဲ့ပါတီကိုဦးစားပေးလို့မဲ့ပေးကြပါမယ်ဒါလည်းသဘာဝကျတယ်ဒါကြောင့်အဲ့လိုဒေတာတွေမှာတစ်ခိုင်နဲ့ချင်းချင်းဆက်ပြီးတော့ဘာဖြစ်ဖြစ်ချင်းဒီကေရုပ်ကပေါ်မလို့ရရင်တိုင်းသားတွေပဲနင့်တာမှာဖြစ်တယ်ဒီတစ်နှစ်တည်းမှာအတင်းတင်းနဲ့ငြိမ်းငြိမ်းရလာရင်တော့တိုင်းသားတွေပဲဟုတ်ကဲ့ပေါ့
ဟုတ်ကဲ့
now energy ကလည်း
ကျော်စက္ကန့်စက္ကန့်လောက်ပဲရပါတော့တဲ့ချင်
းတကယ်ဘယ်မှာဒီဒီကြားတွေကိုအဲသွားပြီးတော့လို့မရရအောင်ယူမယ်ဆိုတော့ policy နဲ့ energy ကတော့မလုပ်ခဲ့ပါဘူးဒီကြားတွေ
ဟုတ်ကဲ့ခင်ဗျာကျွန်တော် daily life အစီအစဉ်ချင်းစစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဒေါက်တာရေမျိုးသိန်းဒေါက်တာတစ်ဆွေနဲ့သွားရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life အစီအစဉ်တော့ဒီမှာပဲကျွန်တော်ပဲပြီးပါခင်ဗျာ
ကိုသားမျိုးကထောက်လို့တို့မဲ့ခင်ချူတွေနဲ့အတူအင်္ဂါညဒါရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်ပေးသွားတာဖြစ်ပါတယ်။ VOA American တန်ကနေနိုဝင်ဘာ12ရက်အင်္ဂါညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာပါ။အခုထောက်လွှင့်ပေးတဲ့အစီအစဉ်တွေကိုတစ်ဆက်တည်းည10နာရီကနေ17နာရီထိလိုင်းတို25 30မိနစ်နဲ့လိုင်းလက်190ကနေပြန်ပြီးတော့ထောက်လွှင့်ပေးသွားမှာဖြစ်ပါလိမ့်ရှင်။ဇန်နဲ့အချိန်ပိုင်းဒီမှာကမ္ဘာသတင်းအချင်းချုပ်ကိုကိုအောင်လင်းပြောပြပေးပါအောင်ရှင်။
ကစားကမြောင်ဒေသမှာဆက်ဆက်ပါပါအစိုးရတပ်ဖွဲ့တွေကဒီနေ့ပြစ်မှတ်ထားတက်ခတ်ခဲ့ရမှာအစ္စလာမစ်ဂျီအစစ်သူကြွအဖွဲ့ထိတန်းကောင်းဆောင်တယောက်သေဆုံးသွားပါတယ်။သေဆုံးသွားသူဘာအဘူအယ်အတာအကြမ်းဖက်တက်ခတ်မှုတွေနဲ့မကြာခင်လတွေအတွင်းအစ္စရေးနိုင်ငံကိုရော့ကက်တွေနဲ့ပစ်ခတ်မှုတွေမှာတာဝန်ရှိသူတူဦးဖြစ်တယ်လို့မကြာခင်တက်ခတ်မှုတွေထပ်လုပ်ဖို့ပြင်ဆင်နေသူတူဦးလည်းဖြစ်တဲ့အကြောင်းဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုရဲ့ယုံကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။တာလီဘန်ရဲ့ချင်းတို့ကြားဖက်ဆစ်ခံထားရတဲ့အနောက်နိုင်ငံသားနှုန်းနဲ့ကျင်းသားချင်းအလဲအလှယ်လုပ်ဖို့အစ်မင်းတာလီဘန်ကျင်းသား၃ယောက်ကိုအာဖဂန်ဆွေရကပြန်လွတ်ပေးမယ်ကြောင်းသမ္မတအရှေ့ခါနီကဒီနေ့ပဲကြေညာလိုက်ပါတယ်တာလီဘန်နေနဲ့တိုက်ရိုက်ဆွေးနွေးမှုတွေဖြစ်လာအောင်ရည်ရွယ်ပြီးအကျဉ်းသားလဲလှယ်သွားမှာဖြစ်တဲ့အကြောင်းလဲရုံးမြင့်တန်ကြားကနေနိုင်ငံကိုပြောကြားတဲ့မင်းကုန်းမှာအာဖဂန်သမ္မတကပြောဆိုလိုက်တာပါ UN နဲ့ငါ Union သက်ဆိုင်မှုတွေပြန်လည်စတင်နေတဲ့ပေါ်အလွန်မင်းဆိုးရင်တဲ့အကြောင်း UN Nuclear သဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့ပြင်သစ်ဂျာမနီပြည်ထောင်နဲ့ဥရောပသမဂ္ဂတို့ကပြောဆိုလိုက်ကြပါတယ်2015နိုင်ငံတကာသဘောတူညီချက်ပါဂရီကူတွေကို UN ဘက်ကချုပ်ပေါက်မှုတွေထပ်တိုးလုပ်ဆောင်လာတဲ့နေရာပေါ်မှာစာချုပ်ဝင်နိုင်ငံတွေကစိုးရိမ်နေကြတာပ
ါကမ္ဘာသတင်းအချင်းချုပ်ကိုကိုအောင်လင်းပြောပြသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမက်ခင်ဖြူတွေးဖြစ်ပြီးတော့အင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ5.19 kHz 1553ည5.25 kHz 1783ည5.32 kHz 9335နဲ့5.19 190 kHz 1505တို့ကနေထုံးလွှင့်ပေးသွားပါတယ်။ဗီဒီယိုကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။တော်ရရှင်နေရှင်လန်းချမ်းမြေပါလိမ့်ရှင်။
This program has come to you from the Voice of America, Washington. Welcome to the Voice of America.